Voice of America in Burmese.
ပြန်ပေါင်းကင်းဝေးတဲ့ညတညဖြစ်ပါစီဗျာ American ပြည်တော်စု Washington DC မြို့တော် View American တန်ကနေ2022ခုနှစ် September 25ရက်စနေညပိုင်းမြန်မာဘာသာစီစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ31 32 51နဲ့လိုင်းလမီတာ190တို့အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါဒီရန်ကင်းကြပါစီခင်ဗျာဒီနေ့ညနားဆင်ရမယ့်အထက်မှာတမ္မကြီးဦးကျော်မိုးထွန်းကုလသမဂ္ဂထွေထွေညီလာခံမှာမိန့်ခွန်းပြောပင့်အစီအစဉ်မရှိဘူးဆိုတဲ့တဲ့ရင်ဤရည်ဒေသတို့မှာရှူဝါယောင်ဒေါ်လာရေး14နှစ်ပြည့်အထိမ်းအမှတ်နဲ့အတူဆန္ဒပြပွဲတွေလုပ်ခဲ့ကြတာနဲ့ကိုဗစ်ရောဂါကြောင့်တည်ဆုံးသူကူးစက်သူတွေထပ်တိုးနေတဲ့တဲ့ရင်တွေအပါအဝင်မြန်မာဒေသတွင်းနဲ့နိုင်ငံတကာတဲ့ရင်တွေကိုကိုဝင်းမင်းနဲ့ကျွန်တော်ကြော်သိပ်ပြောပြပါမယ
်ဟုတ်ကဲ့ပါအခုညပိုင်းနားဆင်ရမယ့်တဲ့ရင်တွေထဲမှာတော့ကချင်ပြည်နယ်ဖားကန့်နဲ့ရှမ်းပြည်နယ်ကြောင်မဲမြို့နယ်တွေဘက်မှာဒီနေ့တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်
အခုဒီနေ့ကလဝါကျူဟာလဝါကျူဟာအမိမာပေါ့အခုဆက်ဆက်ဆက်နေကြရယ်ဒီဆမုတ်ကြီးရှိရတာ
ဟာကန်ဒီတော့ကန်သူပြောတော့တာဖြစ်ပါတယ်ဒီအကြောင်းကိုမကြခင်မှာနားဆင်ရမှာပါဒါပြင်မနေ့ဖြန်ကျင်းပမဲ့ဂျာမနီရွေးကောက်ပွဲနဲ့ပထဝီနိုင်ငံရေးရစိန်ခေါ်မှုတွေအကြောင်းတခါအာဖဂန်လူငယ်လေးတဦးရဲ့နှစ်20ကျော်အတွေ့အကြုံမှတ်တမ်းရုပ်ရှင်ကြောင်းအပါအဝင်အပတ်စဉ်ကဏ္ဍတွေမှာတော့ဒုအသံအစီအစဉ်နဲ့စနေညသကဝိုင်းအစီအစဉ်တွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဒီအကြောင်းတွေမှတင်ဆက်ခင်မှာအခုနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကြော်သိန်းနဲ့ကိုဝင်းမင်းတို့ကြီးညာပေးမှာဖြစ်ပါတယ်ဗျာ
ကျင်းပစေ86ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံမှာမြန်မာနိုင်ငံအနေနဲ့မိန့်ခွန်းပြောဖို့လာမယ့်တနင်္လာစက်တင်ဘာလ29ရက်နေ့အစီအစဉ်ထဲမှာထည့်ထားပေမဲ့လက်ရှိမှာတော့မြန်မာနိုင်ငံကိုစားပြုပြီးဘယ်သူမှမိန့်ခွန်းပြောမယ့်အလားအလာမရှိပါဘူးလက်ရှိအထိကတော့မြန်မာနိုင်ငံအနေနဲ့မိန့်ခွန်းပြောမှာမဟုတ်ပါဘူးလို့ကုလသမဂ္ဂဒွေးမှုချုပ်ရဲ့ပြောခွင့်ရစတီဖင်ဒီဂျာရစ်ကတောက်ကြနေ့သတင်းစာရှင်းလင်းပွဲတွင်ပြောခဲ့ပါတယ်ကုလသမဂ္ဂမှာမြန်မာနိုင်ငံကိုစားပြုမှုနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကအမည်တင်သွင်းထားသူစစ်တပ်အရာရှိဟောင်းဦးအောင်သူရိနဲ့လက်ရှိတမ်မတ်ကြီးဦးကျော်မိုးထွန်းတို့နှစ်ဦးတည်းကဘယ်သူကိုအတည်ပြုမဲဆာရာကိုစားပြုမှုဆိုင်ရာအဆုံးဖြတ်ပေးရမယ် credential committee မှာအခုချိန်ထိမဆွေးနွေးရသေးပါဘူး။တမ်မတ်ကြီးဦးကျော်မိုးထွန်းဟာလက်ရှိအချိန်ထိမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအမြဲတမ်းကိုယ်စားလှယ်ဖြစ်နေသေးတယ်လို့ကျင်းပစေအထွေထွေညီလာခံအစည်းအဝေးတွေမှာလည်းနိုင်ငံကိုစားပြုတက်နေပါတယ်။ဒါပေမဲ့လည်း credential committee မှာဆွေးနွေးတဲ့အချိန်မတိုင်ခင်အထိဦးကျော်မိုးထွန်းအနေနဲ့ကုလသမဂ္ဂဆင်မြင့်မှာစကားပြောတာမျိုးမလုပ်ဘူးဆိုရင်သူကိုမြမအမြဲတမ်းကိုယ်စားလှယ်ဖြစ်ဆက်ပြီးအတိအမှတ်ပြုဖို့ကန့်ကွက်မှာမဟုတ်ဘူးလို့ဒီကော်မတီမှာပါဝင်ကြတဲ့တရုတ်ရုရှားနဲ့အမေရိကန်တို့အကြားနားလည်မှုတစ်ခုရထားတဲ့အကြောင်းတန်တမန်သတင်းစီးမြစ်တွေကိုကိုးကားပြီး Reuters သတင်းမှာဖော်ပြထားပါတယ်တရုတ်ရုရှားနဲ့အမေရိကန်အပါအဝင် Credential Committee အဖွဲ့ဝင်နိုင်ငံတို့အကြားနားလည်မှုယူထားတာကိုသူသိထားတဲ့အကြောင်းနဲ့ဒီညီလာခံမှာသူမိန့်ခွန်းပြောမှာမဟုတ်တဲ့အကြောင်းဦးကျော်မိုးထွန်းကလည်း Reuters သတင်းဌာနကိုပြောထားပါတယ်
လက်ရှိကုလသမဂ္ဂထွေထွေညီလာခံစည်းဝေးမှာအမျိုးသမီးခေါင်းဆောင်တွေကကိုဗစ်စင်ခေါ်မှုကျော်လာရေးအဓိကထားမိန့်ခွန်းတွေပြောခဲ့ကြပါတယ်။နယူးဇီလန်ဝန်ကြီးချုပ်ကကိုဗစ်ကိုကောင်းကောင်းကင်တွယ်ခဲ့ပုံကိုပြောခဲ့ချိန်မှာဘင်္ဂလားဒေ့ရှ်နဲ့ဘာဘီဒူးစ်ကျွန်းနိုင်ငံငယ်လေးကဝန်ကြီးချုပ်တွေကလည်းကုလနဲ့ကမ္ဘာခေါင်းဆောင်တွေကိုဗစ်တိုက်ဖျက်ရေးရှေ့ထွက်ရကြဖို့မနေ့ကတိုက်တွန်းလိုက်ကြပါတယ်။ရိုဟင်ဂျာရေးလဲထည့်ပြောခဲ့တဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခါစင်နာကကိုဗစ်ကမ္ဘာကာယရောဂါကြီးကနေနလန်ထူနိုင်ရေးအားလုံးပူပေါင်းဆောင်ရွက်ဖို့အတွက်ကုလသမဂ္ဂဟာအကောင်းဆုံးမျှော်လင့်ချက်အဖြစ်ယက်တီပေးထားပါတယ်လို့ဆိုလိုက်ပါတယ်။ Caribbean ကျွန်းနိုင်ငံလေး Barbados ရဲ့ဝန်ကြီးချုပ် Mia Amor Motley ကလည်းနာမည်ကြီးဆိုတော့ Bob Marley ရဲ့ Wake Up Stand Up သတင်းစာသားလေးကိုကိုးကားပြီးကိုဗစ်ကာကွယ်ဆေးညီမျှရေးအပါအဝင်ကမ္ဘာပြည်သူတွေအခွင့်အရေးကိုဘယ်သူတွေရှေ့ထွက်ရပေးကြမှာလဲလို့မေးခွန်းထုတ်လိုက်ပါတယ်။အခုလို COVID-19 ကာကွယ်ဆေးအညီအမျှဖြန့်ဝေရေးပါဝင်အလုံးလမဲ့ပြဿနာနောက်သေပို့ဆောင်ရေးဥဒရာတိပြောင်းလဲမှုစတဲ့စင်ခေါ်ချက်တွေအတွက်လည်းနိုင်ငံတကာတိုင်ဝမ်ကနိုင်ငံရေးအာသီတအဖြစ်နဲ့ရှေ့ထွက်လုကြရင်လဘော်တောင်တက်နိုင်ခဲ့သေးတာပဲအခုလည်းမဖြစ်ရှင်းနိုင်လောက်အောင်မခက်ခဲပါဘူးလို့ဝန်ကြီးချုပ်မော်ဒလီကထောက်ပြခဲ့ပါတယ်အခုချိန်ဒီ COVID ကူးစက်သူပေါင်း4000ကျော်လေးနဲ့သေဆုံးသူ29ဦးပဲရှိအောင်ထိန်းထားနိုင်ခဲ့တဲ့နယူးဇီလန်ဝန်ကြီးချုပ်ဂျက်စန်ဒါအာဒန်ကလည်းအနာဂတ်လူတွေနဲ့ဒဇိန်တွေရဲ့ပူပေါင်းပါဝင်မှုပေါ်ယုံကြည်မှုထားပြီးမတ်စတတာကတ်ခွာခွာနေတာကာကွယ်ဆေးထိုးတာတခြားလူတွေကိုကူညီပေးတာတွေကြောင့်ကိုဗစ်နဲ့အတူစုပေါင်းရှင်သန်အောင်နေထိုင်နိုင်ခဲ့တယ်လို့ခွန်ယူစွာပြောခဲ့ပါတယ်ခင်ဗျာ
ဒီကနေ့ဟာ2009ခုနှစ်ကတန်ဃာတော်တွေဦးဆောင်လှူရှားခဲ့တဲ့ရှူဝါယောင်ဒေါ်လာရေး14နှစ်ပြည့်မြောက်တဲ့နေ့ဖြစ်ပြီးမန္တလေးကလမ်းမကြီးပေါ်မှာတန်ဃာတော်တွေနဲ့အများပြည်သူပူပေါင်းပြီးတော့စုဝေးဆန္ဒပြခဲ့ကြပါတယ် ရန်ကုန်မြို့မှာလည်းလူငယ်တချို့စုပေါင်းပြီးစမ်းကြောင်းတပိတ်စစ်ကြောင်းနဲ့ဆန္ဒပြခဲ့တယ်လို့တဲကြွလှူရှားရန်ကုန်အမျိုးသမီးများအဖွဲ့နဲ့တက္ကသကျောင်းသူဟောင်းတွေပူးပေါင်းပြီးစနစ်ဆိုးကိုအမြင့်ချိုးမဲ့တဘုံအမျိုးသမီးတပိတ်ဆိုတဲ့အကောင်းစင်နဲ့ဆက်ရနာသိမှုကိုကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။စမ်းကြောင်းမြင်နေကုန်ရက်မှာတော့ဒီကနေ့မနေ့အစောပိုင်းတနားရီကျော်ကပြစ်ခတ်တန်းတချို့ကြားခဲ့ရပြီးတေဆုံးနာတွေရှိခဲ့တယ်ဆိုတဲ့သတင်းတွေထွက်ထားပေမဲ့အဖြစ်အပျက်အသေးစိတ်ကိုမသိရသေးပါဘူး။စကိုင်းတိုင်းကကလေးမျိုးမှာရှိုးဝါယောင်ဒေါ်လာရေး14နှစ်ပြည့်အထိမ်းအမှန်းနဲ့အတူရပ်ပေါင်း230မြောက်ချီတက်ဆန္ဒပြခဲ့ကြတယ်လို့ရင်းမပင်ခရိုင်ဇလင်းကြီးမြောက်ချမ်းနဲ့ရင်းမပင်ရှေးချမ်းရွာပေါင်းစုံတပိတ်196ရမြောက်ဆန္ဒပြပွဲရွှေဘိုမြို့ဆန္ဒပြပွဲတွေရှိခဲ့ပါတယ်။တနင်္သာရီတိုင်းဒဝဲခရိုင်လောင်းလုံးမှာမြို့နယ်လုံးဆိုင်ရာအခြေခံပညာကျောင်းသားကျောင်းသူတွေရဲ့တပိတ်စစ်ကြောင်းနဲ့ဆက်ရနာသိမှုကိုချီတက်ဆန္ဒပြခဲ့ကြပြီးမွန်ပြည်နယ်ပေါင်မြို့မှာလည်းဆန္ဒပြခဲ့ပါတယ်။ရင်းချမ်းတဲ့ဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်ပစ်ခတ်ဖြိုခွဲတာတွေဆက်လုပ်နေတဲ့ကြားမှာပဲဒေသတချို့မှာအခုလိုဆန္ဒပြပွဲတွေဆက်ရှိနေတာပါ။အာဏာသိမ်းခဲ့တဲ့နေ့ကနေဒီကနေ့ထိဆိုရင်စစ်တပ်နဲ့ရဲကပစ်ခတ်ဖြိုခွဲတာဖမ်းဆီးထားချိန်တွင်တေဆုံးတာစတာတွေကြောင့်တေဆုံးသူ1125ယောက်ထဲမှနေရှိပြီလို့နိုင်ငံရေးကျင်းသားများကကူညီဆောက်ရှောက်ရေးအသင်း ABB ကထုတ်ပြန်ပါတယ်။စစ်ကောင်စီကတော့ဒီရေအတွက်ဟာလုံခြံချဲ့ကားထားတာဖြစ်ပြီးအဲ့လောက်မများဘူးလို့တုံ့ပြန်ပါတယ်။ ABB ကထုတ်ပြန်တဲ့စာရင်းအရဒီကနေ့အထိဖမ်းဆီးခံရသူအရေအတွက်6803ယောက်ရှိပြီဖြစ်ပြီး293ယောက်ပြစ်ဒဏ်ချမှတ်ခံထားရပြီးတော့အဲ့ဒီအထက်မှာကလေးအွယ်နှစ်ဦးအပအဝင်26ယောက်ကတည်ဒဏ်ချမှတ်ခံထားရပါတယ်
။မြန်မာနိုင်ငံမှာကိုဗစ်ပိုးတွေ့သူဟာဓာတ်ခွဲစစ်ဆေးမှုတွေအရ10ရာခိုင်နှုန်းအောက်ပမာဏကိုဇက်တိုက်ထိုးချဆင်လာနေချိန်မှာစစ်ကောင်စီဥက္ကဋ္ဌကစနစ်နဲ့တဲ့ကလေးတွေကပါမကြခင်ကိုဗစ်ကာကွယ်ဆေးထိုးပေးမယ်လို့ပြောလိုက်ပါတယ်စစ်ကောင်စီရုပ်ထားလည်းဖြစ်တဲ့အင်းဆောင်ဆွေဝင်းကြီးချုပ်လည်းဖြစ်သူဗိုလ်ချုပ်မှုကြီးမေအောင်လိုင်ကဒီလကုန်မှာတရုတ်ကလှူမဲ့ Sinopharm ကိုဗစ်ကာကွယ်ဆေးနှစ်သန်းကိုကြောင်းပြန်မဖွင့်မီအချိန်မီထိုးပေးဖို့ပြင်နေတယ်လို့မနေ့ကစစ်ကောင်စီအစည်းအဝေးမှာပြောလိုက်ပါတယ်မြန်မာနိုင်ငံမှာလက်ရှိအဖြစ်ကိုဗစ်ကာကွယ်ဆေးတွေကိုအသက်65နှစ်အထက်နဲ့ဘန်နဲ့ကျန်းမာရေးလိုမျိုးမဖြစ်မနေရေးပေါ်လို့တဲ့လုပ်ငန်းပိုင်းကဝန်ထမ်းတွေကိုပဲထိုးပေးနိုင်သေးတာပါကျောင်းနေဘတော့ပြန်ဖွင့်မှာကိုဗိုလ်ချုပ်မှုကြီးကအတိအကျမပြောခဲ့ပေမဲ့ကိုဗစ် -19 ကူးစက်မှု900ခန့်လောက်အောက်ကျလာမှသာစိတ်ချရမှာမို့စာသင်ကျောင်းတွေကိုနောက်လအောက်တိုဘာ24ရက်အထိဆက်ပိတ်ထားမယ်လို့တော့ပြောခဲ့ပါဗျ။အခုလိုအချိန်မှာစကိုင်းတိုင်းကစကိုင်းကလေးတမူနောက်ပဲခူးတိုင်းကပဲခူးနယ်ဖြူနောက်အေရီတိုင်းကမြောင်းမြမြို့စုစုပေါင်း6မြို့နယ်ကို Stay at home အိမ်မှာနေကန့်သက်ချက်ကနေနှက်ပြန်ကစပယ်ဖျက်လိုက်ပြီးတော့ကျန်းမာရေးတာဝန်ရှိသူတွေကဆိုပါတယ်ကျမိုင်းနဲ့အကစားဝန်ကြီးဌာနရဲ့ဒီနေ့ထုတ်ပြန်ချက်အရလဲကိုဗစ်ဓာတ်ခွဲစမ်းသပ်မှု 18,133 ခုလောက်ခဲ့ရမှာကိုဗစ်ပိုးတွေ့သူတွေ 1,546 ဦးရှိပြီးပိုးတွေ့သူ 8.52 ရာခိုင်နှုန်းပဲရှိခဲ့ပါတယ်သေဆုံးသူကတော့52ဦးဖြစ် 3.82 ရာခိုင်နှုန်းရှိခဲ့ပါတယ်ခင်ဗျာ
ဒီရီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းထိုမီတာ31 kHz 9383ညလိုင်းထိုမီတာ32 kHz 9303ညလိုင်းထိုမီတာ51 kHz 5885တို့ဖြင့်စနေတိုင်းဝင်မှာလိုင်းလက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့စနေညဘက်တွေကိုဆက်ပြီးပြောပြနေပါတယ်COVID-19 ရောဂါအားဖြင့်ကာကွယ်ဆေးထိုးလို့ရတဲ့အမေရိကန်နိုင်ငံသားအသန်း60လောက်ရှိတယ်လို့သမ္မတဂျိုးဘိုင်ဒန်ကတောက်ကြားနေမှာပြောပါရယ်ထိုးလို့ရတဲ့အမေရိကန်တွေအားလုံးအားဖြင့်ကာကွယ်ဆေးထိုးကြဖို့သမ္မတဘိုင်ဒန်ကတိုက်တွန်းခဲ့တယ်လို့သူကိုယ်တိုင်လည်းစောနေတယ်များအစောဆုံးထပ်ထိုးမယ်လို့ပြောပါရယ်ပထမတလုံးနဲ့ဒုတိယလုံးထိုးခဲ့တယ်လို့ပါပဲအားဖြင့်ထိုးစီရလည်းအခမဲ့ဖြစ်ပြီးအလွယ်တကူရပါတယ်လို့သမ္မတဘိုင်ဒန်ကအင်ဂျီရောကနေတောက်ကြားနေမှာပြောခဲ့ပါရယ်အသက်65နှစ်နဲ့အထက်အမေရိကန်နိုင်ငံသားတွေအတွက် COVID အားဖြင့်ကာကွယ်ဆေးအဖြစ်ထိုးဖို့ Pfizer ကုမ္ပဏီထုတ်ကာကွယ်ဆေးကိုအမေရိကန်ယောဂထင်းချုပ်ကာကွယ်ရေးဌာန CDC ကကြာသပတေးနေ့မှာအတည်ပြုပေးခဲ့တာပါ။ဆရာဆရာမတွေ၊ကျန်းမာရေးလူသားတွေ၊ COVID-19 ယောဂါကူးစက်နိုင်တဲ့အန္တရာယ်ရှိတဲ့အလုပ်အကိုင်မျိုးလုပ်နေရသူတွေ၊ငကူယောဂါအခန်းရှိတဲ့အသက်50ကနေ64နှစ်ကြားအရွယ်တွေအားဖြင့်ကာကွယ်ဆေးထိုးခွင့်ရမှာဖြစ်ပါတယ်။ Pfizer ကာကွယ်ဆေးကိုအနည်းဆုံးလွန်ခဲ့တဲ့6လမှထိုးခဲ့ပြီးသူတွေကိုအားဖြင့်ကာကွယ်ဆေးထိုးပေးမှာပါ။အားဖြင့်ကာကွယ်ဆေးချက်ချင်းထိုးလို့ရတဲ့အမေရိကန်နိုင်ငံသားသန်း20ရှိပြီးအရင်ထိုးခဲ့ပြီးတဲ့နောက်6လပြည့်တဲ့အခါအားဖြည့်ကာကွယ်ဆေးထပ်ထိုးလို့ရမယ်လို့ရေပြက်ကတန်း60ရှိတယ်လို့သမရအင်ဗျူရောကတောက်ကြနေမှာပြောပါတယ
်အရှတလွာကိုဗစ်ကူးစက်မှုမှာတော့တောင်ကိုရီးယားမှာအကြီးမားဆုံးဖွဲ့တော်ပြီးစံချိန်တင်ကူးစက်ခံရသူ3000ကျော်သွားခဲ့ပါတယ်ကိုဗစ်ကူးစက်မှုစဖြစ်ခဲ့တဲ့အခါဆိုရင်အများဆုံးစံချိန်မှာကိုရီးယားကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးအေဂျင်စီထုတ်ပြန်ကြေညာစနေနေ့ကစပို့တူးမှာပြီးခဲ့တဲ့ရွေးရကျေးဇူးတော်နေ့ပွဲပြီးမှာဒီနေ့တော့ကူးစက်သူတွေ3293ဦးထိရှိခဲ့တာမို့ 2434 ဦးတွေ့ခဲ့တဲ့မနေ့ကထက်ကို840ခန့်ကျော်အထိတွေ့လာခဲ့တာပါတစ်ချိန်ထဲမှာစင်ကာပူမှာလည်းကာကွယ်ဆေးအများပြားထိုးထားတဲ့ကြားကကိုဗစ် -19 လှိုင်းသည်နဲ့ကျွန်လာရတာကိုထိန်းချုပ်နိုင်ဖို့ကန့်သတ်မှုတွေတိုးမြှင့်လိုက်ပါတယ်အရင်9ဦးထက်ပိုမဆူရမယ်ကိုအခု2ဦးထက်ပိုမဆူရလို့ပိုကန့်သတ်လိုက်တာပါလူရည်ရဲ့62ရာခိုင်နှုန်းထိကာကွယ်ဆေးအပြည့်ထိုးထားတဲ့စင်ကာပူမှာလည်းဒီနေ့ကူးစက်သူတွေ1650အဖြစ်ကိုဗစ်စဖြစ်ချိန်ကတည်းကဆိုရင်ပထမဆုံးစံချိန်တင်အများဆုံးဖြစ်သွားခဲ့ပါတယ်အခုလိုချိန်မှာတရုတ်မှာတော့ကိုဗစ်ကူးစက်သူတွေ38ဦးသာရှိခဲ့ပြီးပြည်ပကဝန်လာသူ28ဦးနဲ့ပြည်တွင်းမှာချင်းချင်းကူးစက်သူ10ဦးပါဝင်တယ်လို့မြို့သားကြမ်းမိုက်ကော်မရှင်ကထုတ်ပြန်ခဲ့ပါတယ်ခင်ဗျ
တရုတ်နဲ့ကနေဒါနိုင်ငံတွေမှာပြန်လည်ဖမ်းဆီးထားကြသူတွေကိုတောက်ကြောင်နဲ့နောင်မိုင်းကအသီးသီးပြန်လွှတ်ပေးခဲ့ကြပြီးဒီကနေ့မှာသူတို့နေအိမ်တွေစီပြန်ရောက်သွားကြပါပြီ။ကနေဒါကဖမ်းထားတဲ့ဝါဝေးကုမ္ပဏီကဗန်ဒိုင်းဆိုင်ရာမှုဆောင်ရာရှိချုပ်မန်းဝမ်ဂျောအပြန်လည်အားဖြင့်တရုတ်ကဖမ်းထားတဲ့ကနေဒါနိုင်ငံသားနှုတ်ဖြစ်သူမိုက်ကယ်စပေါ်ဗန်နဲ့မိုက်ကယ်ကိုရစ်တို့ကိုအသီးသီးပြန်လွှတ်ပေးခဲ့တာပါ။ကနေဒါမှာနေအိမ်ကြေကျုပ်ဆက်ကြနေခဲ့တဲ့မန်းဝမ်ဂျောနဲ့အမေရိကန်တရားရုံးဌာနတို့ကြားသဘောတူညီချက်ရခဲ့ပြီးသူကိုအိမ်ပြန်ဝင်ပေးဖို့သဘောတူခဲ့ပြီးတဲ့နောက်နိုင်ပိုင်းအတွင်းမှာပဲအခုလိုပြန်လွတ်ပေးခဲ့ကြတာဖြစ်ပါတယ်။ဟွာဝေးကူစားဘန်တွေနဲ့ငွေအသွင်းထုတ်လုပ်တာတွေမှာပထမမှုတွေရှိခဲ့တယ်ဆိုပြီးမန်းဝမ်ဂျောင်းကိုအမေရိကန်ကစွပ်စွဲခဲ့တာပါ။
ရာသီဥတုဆိုင်ရာကမ္ဘာခေါင်းဆောင်တွေရဲ့ကုလဆွေးနွေးပွဲမတိုင်ခင်ဂရက်တာသွန်ဘတ်နဲ့လူငယ်တွေကကိုဗစ်ကာလတည်းကပထမဆုံးပြန်ဆန္ဒပြလိုက်ခဲ့ကြပါတယ်။အမြန်ဆုံးလုပ်ရတဲ့တက်သေးပြဖို့မဲပေးဖို့အသက်မပြည့်သေးသူတွေကတိခံရတာများနေပါပြီဆိုတာတောင်းဆိုဆန္ဒပြခဲ့ကြတာပါ။ကိုဗစ်ကမ္ဘာကကြီးဖြစ်လာကြတဲ့ကအရင်ရှနာခဲ့တဲ့ရာသီဥတုပြည်ပြင်ပြောင်းလဲမှုဆိုင်ရာကမ္ဘာတဝန်းဆန္ဒပြပွဲတွေဒီနေ့ပထမဆုံးအကြိမ်ဖြစ်ပြန်ဆလာရမှာအရင်ထက်တော့လူများနည်းခဲ့ပါတယ်။ဒါပေမဲ့ဘာလင်မြို့တော်ကစာတမ်းတွေကန်ဆောင်ဆန္ဒပြပွဲမှာပါဝင်ခဲ့တဲ့တောင်းပန်နဲ့လူငယ်တွေပါဝင်ဒီဆန္ဒပြမှုတွေဟာကင်ညာနိုင်ငံမြို့တော်နိုင်ရိုဘီကနေဝါရှင်တန်မြို့တော်အထိကြေကြေပတ်ပတ်တော့ဖြစ်ခဲ့ပါတယ်။လန်ဒန်ကပါလီမန်ရင်ပြင်ဆန္ဒပြပွဲမှာလူပေါင်း250ခန့်ပါဝင်ခဲ့ပြီးတူဦးဖြစ်တဲ့18နှစ်အရွယ်အရင်ဘရစ်ဒရက်ကအရင်လိုမဟုတ်ပဲလူနေသွားတာကနည်းနည်းစိတ်ပျက်ဖို့တော့ကောင်းတယ်။ဒါပေမဲ့ပြဿနာမပြီးသေးတာမို့နောက်ပိုင်းပြန်များလာနိုင်တယ်လို့ဆိုပါတယ်ခင်ဗျာ။
နောက်ဆုံးရသတင်းတွေကိုကိုကြော်ကြော်သိန်းနဲ့ကိုဝင်းမင်းတို့ကြီးညာပေးခဲ့တာဖြစ်ပါတယ်ခင်ဗျာအခုကစပြီးတော့အပတ်စဉ်ဆောင်းပါးတွေကဏ္ဍတွေနဲ့သတင်းဆောင်းပါးတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပါတယ်အရင်ဆုံးတော့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ဘက်ကတိုက်ပွဲသတင်းကိုပြောပြပေးခြင်းပါတယ်ကချင်ပြည်နယ်ဖားကန်းမြို့နယ်လီတိုလမ်းမကြီးပေါ်ကလဝါကြီးရွာအနီးမှာဒီမနက်စစ်ကောင်စီတပ်နဲ့ KIA ကြားတိုက်ပွဲတစ်ကြိမ်ဖြစ်ခဲ့သလိုရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်တွင်းမှာလည်းရှမ်းနယ်တန်းပလောင်တိုင်းသားလက်နက်ကိုင်တွေကြားမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ရန်ကုန်ကဖေးပို့တဲ့ကချင်နဲ့ရှမ်းဘက်ကတိုက်ပွဲအခြေအနေကိုတော့ကုသညုံကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ဖားခက်မြို့နယ်လီလိုလမ်းမကြီးဘက်ကလဝါကြီးရွာနီမှာဒီကနေ့မနက်9နာရီလောက်ကတိုက်ပွဲဖြစ်ပွားပြီးတော့ဒါဟာဒီသတင်းမှတ်အတွင်းလီလိုလမ်းမှာစစ်ကောင်စီတပ်နဲ့ KIA ကချင်လက်နက်ကိုင်ကြားဒုတိယကြိမ်တိုက်ပွဲဖြစ်ခဲ့တာပါ။ဒီကနေ့တိုက်ပွဲဖြစ်တဲ့အခြေအနေနဲ့ပတ်သက်လို့ဒေသခံတူက VOA ကိုခုလိုပြောပါတယ်။
အခုဒီမနက်ကလဝါကျွာလဝါကျွာအမီမှာပေါ့အခုဆက်ဆက်ဆက်နဲ့ကြည်ရယ်စစ်ဆမှုရှိရပြနည်းနည်းဒီတော့ချက်ချက်တော့ပါရဲ့အခုနားထောင်ကြည့်ရအေးအခုကနည်းနည်းပြန်နေနေပြ
ဒါကတော့မနက်၈နာရီလောက်ကပြောပြခဲ့တာဖြစ်ပါတယ်ဒီကနေ့ဖြစ်ပွားခဲ့တဲ့တိုက်ပွဲဟာမူကောင်ဘက်ကနေပြီးတော့တနိုင်ဘက်ကိုသွားတဲ့စစ်ကောင်စီတပ်ရဲ့စစ်ကြောင်းကို KIA ကကြားဖြတ်တိုက်ခိုက်တာလို့ဒေသခံတွေကယူဆကြပါတယ်တိုက်ပွဲတွင်ထိခိုက်သေဆုံးမှုအခြေအနေကိုလည်းမသိရသေးပါဘူးညနေပိုင်းမှာတော့စစ်ကောင်စီတပ်ကစစ်ကြောင်းဟာတနိုင်ဘက်သွားတဲ့ခွန်ဆိုင်ရန်ရွာဘက်ကိုရောက်ရှိနေပြီးတော့ဒေသခံရွာသားတချို့ဟာတိုက်ပွဲဖြစ်မှာစိုးရိမ်ပြီးတင်းရှောင်နေရတဲ့အကြောင်းပြောပါရယ် KIA ရဲ့ပြောရေးဆိုခွင့်ရှိသူဗမွိနော်ဘူးကတော့ဒီကနေ့တိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုသူမသိရသေးကြောင်းပြောပါရယ
်ဟုတ်ကဲ့ကျွန်တော်ဆိုတော့ဘာမှမကြားရသေးပါဘူးခင်ဗျဟိုရင်ဘက်ကတိုက်ပွဲတွေခဏခဏဖြစ်တဲ့ဒီချင်းသေးရာဘက်ကအခြေအနေကတော့ကိုတော့ပြန်မြင်သွားပြီဒါပေမဲ့ဟိုနေ့ဖြစ်တဲ့မရံတောင်တို့အဲ့ဒါလေးလဲလက်ဒီတူလန်ဘက်မှာဖြစ်တဲ့တက်ပွဲတွေဖြစ်ပါတယ်အဲ့ဒီအခြေအနေပဲရှိပါတယ်တခြားကတော့ဒီမှာသူတို့ဖြတ်ထားတင်တက်တာတော့မရှိဘူးခင်ဗျ
ဒီနေ့တက်ပွဲနဲ့ပတ်သက်ပြီးတော့မြန်မာစစ်ကောင်စီဘက်ကလည်းတစုံတရာထုတ်ပြန်ပြောဆိုတာမျိုးမရှိသေးပါဘူးဒီလ23ရက်နေ့ကဖားကတ်မြို့နယ်လီလိုလမ်းမကြီးဘော်ကမရံကတောင်နဲ့ဒွန်ဘုံကြားမှာတက်ပွဲဖြစ်ခဲ့တယ်လို့ပြီးခဲ့တဲ့အပတ်ကတနိုင်းနဲ့ရှင်ပွေရန်ကြားကတယုံကြီးရွာအနီးမှာလည်းတက်ပွဲဖြစ်ပွားခဲ့ပါတယ်ဒီကနေ့မနေ့ပိုင်းကချင်ပြည်နယ်ဘက်မှာတိုက်ပွဲဖြစ်ခဲ့တယ်လို့ပဲရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်အတွင်းမှာလည်း RCSS တောင်ပိုင်းရှမ်းလက်နက်ကိုင်တပ်နဲ့ TNLA တအောင်းပလောင်တပ်ကြားမှာတိုက်ပွဲဖြစ်ခဲ့တဲ့ကြောင်းစစ်ရှောင်းတွေကိုကူညီနေသူတူကပြောပါရယ်
အာဟုတ်ကွက်မှာဖြစ်တယ်လို့ကြားတယ်ကြမနေ့9နာရီကအ
ဆောင်းဆောင်တိုင်းမှာပြည်အနေနဲ့အစီအစ်မယ်။အာခုံးကြီးနဲ့ပါတော့နည်းနည်းထိခိုက်ပါဘူး။ခုံးကြီးကြောင်းဝတော့လက်နဲ့ကြီးနဲ့ထူတော့ခုံးကြီးနည်းနည်းပါတော့ရှိရပါတော့။ဒါအကြီးတော့ဆရာကြီးနမတော်မဟုတ်။နေတလုံးလဲမိလောင်ခဲ့တဲ့ကြောင်းသိရပါတယ်။ဟုတ်ကွကြေးရဟာကြောင်မဲမျိုးအနောက်မြောက်ပိုင်း15မိုင်လောက်ကွာမှာရှိတာပါ။ပြီးခဲ့တဲ့လတွေကစတင်ပြီးတော့ကြောင်မဲမျိုးနဲ့နောက်ဖက် SPP ရှမ်းလန်းနှက်ကင်တပ်ဖွဲ့နှစ်ဖွဲ့ကြားတိုက်ပွဲပြင်းထန်ခဲ့တာကြောင့်ဒေသခံ2000ကျော်နေရာဆွန့်ခွာတင်းရှောင်နေရပါတယ်ခင်ဗျာ
။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကလာတဲ့သတင်းကိုကိုသားညင်ဦးပြောပြပေးခဲ့တာဖြစ်ပါတယ်။အခုတခါတော့ဂျာမနီမှာမနေ့ဖြန်ချင်းပါမဲ့ရွေးကောက်ပွဲနဲ့ဆိုင်တဲ့သတင်းကိုအလဲဖေးကြပါတယ်။ဂျမနီနိုင်ငံဟာစက်တင်ဘာ26ရက်မနေ့ဖြန်မှာစီစဉ်ထားတဲ့ရွေးကောက်ပွဲကနေခေါင်းဆောင်တွေတယောက်ကိုရွေးချယ်ဖို့ပြင်ဆင်နေကြပါပြီ။သက်တမ်း16နှစ်ကြာခဲ့တဲ့လက်ရှိဝန်ကြီးချုပ်အင်္ဂလာမာကယ်ရဲ့နေရာကိုဆက်ခံမဲ့သူဟာတာဝန်ဆယူလိုက်တာနဲ့တိုးမြလာနေတဲ့တရုတ်နိုင်ငံနဲ့အရေးကိစ္စတွေကနေအတ္လန္တိတ်တစ်ဖက်ကမ်းနိုင်ငံတွေနဲ့ဆက်ဆံရေးထိန်းချုပ်ဖို့အထူးပထဝီနိုင်ငံရေးရာစိန်ခေါ်မှုတွေကိုဇက်တိုက်ရင်ဆိုင်ဖြေရှင်းရမှာဖြစ်ကြောင်းဂျာမနီနိုင်ငံမြို့တော်ဘာလင်ကနေ Henry Rickroll သတင်းပေးပို့ထားတာကိုမခွာညူကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ဂျာမနီရဲ့အကြီးဆုံးစိတ်ကမ်းမြို့ဖြစ်တဲ့ Hamburg စိတ်ကမ်းဟာနှစ်စဉ်ကုန်တစ်တာကြီးပေါင်း၈တန်းခွဲကျော်ကိုအလွှဲပြောင်းလုပ်ပေးနေတာပါ။အဲ့ဒီထဲက၃ပုံ၃ပုံနီးပါးကတရုတ်နိုင်ငံကအပို့ယူလုပ်တာဖြစ်ပြီးအဲ့ဒီပမာဏကဒုတိယအများဆုံးအမေရိကန်ပြည်ထောင်စုထက်တောင်မှ၄ဆကျော်များနေတာဖြစ်ပါတယ်။ဒါအပြင်တရုတ်နိုင်ငံဟာသူအတွက်ရေးပါနေတဲ့ဂျာမနီရဲ့အခြေခံအဆောက်အအုံတည်ဆောက်မှုကိုမျက်စိကျနေပြီးတရုတ်အစိုးရပိုင်း Costco တင်မောကုမ္ပဏီကဂျာမနီ Hamburg စိတ်ကမ်းရဲ့အစုရှယ်ယာ၃ပုံ၃ပုံကိုဝယ်ယူချင်နေတာပါစိတ်ကမ်းပိုင်ရှင်တွေနဲ့မြို့တော်ဝင်က Hamburg မြို့ရဲ့စီးပွားရေးကြီးထွားလာဖို့အရေးကြီးတယ်လို့ပြောပြီးဒီသဘောတူညီချက်ကိုထောက်ခံကြပါတယ်ဒါပေမဲ့ဝေဖန်သုံးသပ်သူတွေကတော့ဂျာမနီအနေနဲ့သတိထားသင့်တယ်လို့ဆိုကြပါတယ
် Plans are not mainly the reason to do business.
ဒီရစီဘွေစီစဉ်နေဆိုတာကအဓိကအဖြစ်စီဘွေလို့ဖို့မဟုတ်ဘဲနဲ့ကွန်မြူနစ်ပါတီရဲ့နိုင်ငံရေးဆုံးဖြတ်ချက်တွေကိုစောင့်နေတာပါ။ဒါကြောင့်မလို့ကျွန်တော်တို့အနေနဲ့ဒီသဘောတူညီမှုအပေါ်မှာအတော်ကြီးကိုသတိထားသင့်ပါတယ်။ကျွန်တော်အလိုသာဆိုရင်တော့ Hamburg နဲ့ Shanghai စစ်ကမ်းတွေကြားမှာရှယ်ယာအပြန်အလှန်လေးလေတာမျိုးကိုပိုချိတ်ပါတယ်
။ Korean Democrat Party အမတ် George Hertz သတိပေးသွားတာပါ။ဒီလိုအနေထားရှိပေမဲ့တရုတ်နိုင်ငံကသူ့ရဲ့အခြေခံအဆောက်အအုံကိုတော့နိုင်ငံခြားကုမ္ပဏီတွေကိုပိုင်ဆိုင်ခွင့်ပေးမထားပါဘူး။ဂျာမနီရဲ့ပထဝီနိုင်ငံရဲ့အကြိုက်ရိုက်မှုက Hamburg စိတ်ကမ်းကိစ္စမှာသိသာစေပါတယ်။ဒါပေမဲ့လည်းမကြာခင်နှစ်တွေအတွင်းကတော့လူနည်းစုဟွီကာမွတ်စလင်တွေကိုကင်တွယ်ဆက်ဆံပုံတွေ၊ဟောင်ကောင်ကဒီမိုကရေစီအခွင့်အရေးလှုပ်ရှားမှုတွေကိုဖြိုခွဲနှိမ်နင်းတာတွေနဲ့တောင်တရုတ်ပင်လယ်ပြင်အတွင်းစစ်ရေးချက်တွေမှုတွေတရုတ်ပြည်ရဲ့အဲ့ဒီလိုလှုပ်ပုံကင်ပုံတွေကြောင့်တင်းမာမှုမြင့်မားလာခဲ့ရတာပါ။ဒီလိုအခြေအနေချာမှာဂျာမနီဂျားကညံ့နေရတယ်လို့ကိုဘာစတစ်ဖတန်ဖောင်ဒေးရှင်းရဲ့နိုင်ငံတကာဆက်ဆံရေးဌာနသုတေသီလီယာနာဖစ်စ်ကပြောပါတယ
် undecided about which way to pursue on the one side they feel the pressure from the United States
ဥရောပရောဥရောပတမကကပါဘယ်လန်းကိုလိုက်ရမလဲဆိုတာကိုဝီခွဲလို့မရကြဘူးတစ်ဖက်ကိုလိုက်ရင်အမေရိကန်ရဲ့ဖိအားရောက်လာမယ်တခြားတစ်ဖက်ကိုလိုက်ပြန်ရင်လည်းအထူးသဖြင့်ဥရောပတမကနိုင်ငံတွေရဲ့အကျိုးစီးပွားကရှိနေပြန်တယ်အထူးသဖြင့်တရုတ်နဲ့ကုန်သွယ်ရေးမှာအထူးမိခိုနေကြတဲ့အဖွဲ့ဝင်နိုင်ငံတွေအတွက်ပေါ့
ဒါပေမဲ့မကြသေးခင်ကကောက်ယူထားတဲ့စစ်တမ်းအရဂျာမနီခေါင်းဆောင်တွေရဲ့သဘောထားကလူထုသဘောထားနဲ့ကွဲနေနိုင်တာတွေ့ရပါတယ
် We asked the German public to what extent they would support sanctions towards China even if it hurts
လူခွင့်ရေးဆိုင်ရာကိစ္စတွေလူခွင့်ရေးချိုးဖောက်မှုတွေအတွက်တရုတ်ပြည်ကိုဆက်ပြီးတော့တန်ခတ်သိဆိုအရေးယူလိုက်လို့တိုင်းပြည်စီးပွားရေးထိခိုက်နေနာမယ်ဆိုရင်ကောပြည်သူတွေကဒီပိတ်ဆို့မှုတန်ခတ်မှုကိုထောက်ခံမလားဆိုတာဂျာမန်ပြည်သူတွေကိုကျမတို့မေးခဲ့ကြပါတယ်။ဂျာမန်ပြည်သူအများစုကတရုတ်ကိုတန်ခတ်ပိတ်ဆို့တာကိုထောက်ခံမယ်လို့ဖြေကြပါတယ်
။ရုရှားနဲ့ဆက်ဆံရေးမှာလည်းအလားတူအခြေအနေမှရှိနေပြီးဂျာမနီဟာအရှင်းနဲ့နောက်အုပ်စုနှစ်စုကြာညံ့နေတာပါပဲ။2014ခုနှစ်ကရုရှားကယူကရိန်းနိုင်ငံကိုကျူးကျော်ခဲ့ပေမဲ့ဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကဲကဒီလအတွင်းမှာအပြီးသတ်မဲ့ Nord Stream 2တန်းဝေပိုက်လိုင်းဆောက်လုပ်ရေးလုပ်ငန်းတွေကိုရှေ့ဆက်ဆောင်ရွက်ခဲ့တာပါ အဲ့ဒီပိုက်လိုင်းကရုရှားကသဘာဝတံငွေတွေကိုယူကရိန်းကိုမဖြတ်ဘဲဂျာမနီကိုအရောက်ပို့နိုင်မှာဖြစ်ပါတယ်။အခုထိဆိုရင်ယူကရိန်းကနေဖြတ်တရတာကြောင့်ယူကရိန်းကဖြတ်တန်းတဲ့ပို့ကမျိုးမျိုးမြက်မြက်ရနေတာဖြစ်ပါတယ်။ယူကရိန်းသမ္မတကတော့မကြသေးခင်ကပဲဝန်ကြီးချုပ်မာကဲကိုခက်ရှင်းရှင်းသတိပေးခဲ့တာပါ။အမေရိကန်ပြည်ထောင်စုကလည်းဒီပိုက်လိုင်းကိစ္စကိုကန့်ကွက်ပြီးပိုက်လိုင်းနဲ့ဆက်ဆက်နေတဲ့ရုရှားကုမ္ပဏီတွေကိုလည်းတန်းခတ်အရေးယူခဲ့ပါတယ်။အခုလိုကမ္ဘာလုံးဆိုင်ရာကိစ္စရပ်တွေကိုပြောင်းလဲပြစ်ဖို့ဆိုတာဂျာမနီနိုင်ငံရဲ့ခေါင်းဆောင်တွေအတွက်လွယ်တဲ့ကိစ္စမဟုတ်ကြောင်းနိုင်ငံရေးသိပ်ပံပါမောက်ခဂီရိုနူဂီပူရာကပြောပါတယ
် Die Mehrheit nimmt wahr, dass sich Deutschland gegenwärtig in einer krisenhaften Situation befindet.
လူများစုကဂျာမနီနိုင်ငံဟာလက်ရှိအခြေအတဲနဲ့ရင်ဆိုင်နေရတယ်ဆိုတာသိကြပါတယ်။ကမ္ဘာလုံးဖြတ်ကျက်မှုစနစ်ကြောင့်လည်းပါတယ်အာဖဂန်နစ္စတန်မှာကစစ်ပွဲဥရောပမှာကပဋိပက္ခတွေပြီးတော့ဒီတက္ကမလုံးဖြတ်ချက်မှုစနစ်ကအလုတ်ကိုင်းတွေရွှေပြောင်းအခြေချသူတွေနဲ့ရာသီဥတုပြောင်းလဲမှုကိစ္စတွေမှာဘလို့တည့်ရောက်မှုတွေဖြစ်နေလဲဆိုတာမေးစရာဖြစ်နေပါတယ်။မာကတ်ရဲ့ရာသီကိုလွှဲပြောင်းယူတဲ့သူဟာနိုင်ငံတကာအထွေထွေကိုနည်းနည်းပဲရှိရှိဒါမှမဟုတ်လုံးဝမရှိတာမျိုးလည်းဖြစ်မယ
်။ဝန်ကြီးချုပ်မာကတ်ကတော့အလျှော်တင်လှုပ်တာတွေညှိနှိုင်းဆွေးနွေးမှုတွေနဲ့ကင်တွယ်ခဲ့ပါတယ်။သူ့ရဲ့နေရာဆက်ကမဲ့သူကရောကမ္ဘာပြိုင်ဘက်တွေကြားဂျာမနီကြွယ်ဝအောင်ဘယ်လိုထိမ့်ညှိဆောင်ရွက်လို့ရမလဲဥရောပမှာစီးပွားရေးအင်အားအကြီးဆုံးဂျာမနီစာမျက်နှာတစ်တစ်ခုအတွက်ဘယ်လိုပြင်ဆင်နေသလဲဆိုတာကမ္ဘာကြီးကတော့သေချာစောင့်ကြည့်နေပါတယ်ရှင
်မကွာညူပြောပြသွားတာဖြစ်ပါတယ်ခင်ဗျာအခုတခါတော့အာခမ်မတန်ရုပ်ရှင်ဆိုင်ရာသတင်းတပုတ်ကိုပြောပြပေးကြပါတယ်ရုပ်ရှင်ဆုရဒါရိုက်တာဖီလ်ဂရက်စကီနဲ့ရှောက်ရှာရီဖီတို့ရိုက်ကူးတဲ့အနည်း20ကြာအာဖဂန်လူငယ်တဦးရဲ့အတွေ့အကြုံ My Childhood My Country 20 Years in Afghanistan မှတ်တမ်းရုပ်ရှင်ကထွက်ရှိလာပါတယ်ရုပ်ရှင်ဒါရိုက်တာဂရက်စကီကို VOA သတင်းတောက် Penelope Polu ကဒီမေးမြန်းတင်ပြထားတာကိုကိုငိမ့်ညန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
မီယာဟူဆိန်ဆိုတဲ့လူငယ်လေးတယောက်အကြောင်းဒါရိုက်တာဖီလ်ဂရက်စပီစတင်ရိုက်ကူးစဉ်ကစက်တင်ဘာလ17ရက်အကြမ်းဖက်တိုက်ခိုက်မှုအပြီးအမေရိကန်ရဲ့မဟာမိတ်တပ်တွေအာဖဂန်ကိုကျူးကျော်ခဲ့ချိန်မှာ2001ခုနှစ်အမေရိကန်မှာစက်တင်ဘာ17ရက်အကြမ်းဖက်တိုက်ခိုက်မှုမတိုင်ခင်မတ်လအစောပိုင်းမှာပဲတာလီဘန်တွေဟာကမ္ဘာပေါ်မှာထင်ရှားတဲ့ရှေးဟောင်းဘာမီယန်ဗုဒ္ဓရုပ်ပွားတော်ကြီးကိုဖျက်ဆီးခဲ့ပါတယ်ဒီအဖြစ်အပျက်တွေဟာတိုင်းပြည်အပေါ်ဘလို့တက်ရောက်တယ်လဲဆိုတာကိုသိဖို့ဂရက်စပီတယောက်ကာဘူးမြို့တော်ကိုသွားရောက်ခဲ့တာပါအဲ့ဒီနေရာကိုသွားကြည့်ရင်အလွန်အမင်းဆင်းရဲလာတဲ့မီယာဟူစိန်လေးနဲ့သူ့မိသားစုကိုတွေ့ခဲ့တာပ
ါ
ဒီကလေးရဲ့စိတ်ဝင်စားမှုတွက်ကြွမှုတွေကိုမြင်ပြီးတဲ့နောက်နောက်နှစ်မှာတော့မှတ်တမ်းရုပ်ရှင်ရိုက်ထားရင်ဒီကလေးရဲ့ဘဝဘာဖြစ်မလဲအဲ့ဒီကနေတဆင့်အာဖဂန်ရဲ့အနာဂတ်ကိုလည်းပြိသက်တွေမြင်နိုင်မယ်ထင်တာကြောင့်ရုပ်ရှင်ကိုစတင်ခဲ့တာပါအလွန်အမင်းဆင်းရဲမှုတွေနဲ့မိသားစုတာဝန်တွေရဲ့ကြားမှာမီယာဟူစိန်ရဲ့နုနယ်မှုတွေအကောင်းမြင်မှုတွေဟာလည်းတဖြည်းဖြည်းပျောက်ကွယ်သွားရတယ်လို့ဒါရိုက်တာဂရက်စပီကပြောပါတယ်။မီယာဟူစိန်က
ဝနာမတ်အစမတမ်ခတောခွန်မချန်ဒုစ်ခတောခွန်ဒီကမတာနာတမစ
်ကျွန်တော်ကြောင်းနာထားပါတယ်။ဒီမှာလဲမထွန်းရင်ကျွန်တော်တို့စားစရာရှိမှာမဟုတ
်ဘူး။နှစ်ပေါင်းများစွာကင်မရာရှေ့မှာရှိခဲ့တဲ့မီယာတယောက်အခုလက်ရှိမှာတော့ကလေးနှစ်ယောက်အဖေဖြစ်နေပြီးတော့မြို့တော်ကာဘူးမှာကင်မရာမန်အဖြစ်အသက်မွေးနေပါတယ်။2018ခုနှစ်မေလ3ရက်နေ့မှာကာဘူးမြို့တော်မှာပောက်ကွဲခဲ့တဲ့ဘုံတစ်လုံးကြောင့်လူအယောက်250ကျော်တေဆုံးခဲ့ပြီးရာပေါင်းများစွာဒဏ်ရာရခဲ့ပါတယ်။မီယာဟူစိန်တယောက်ကံကောင်းလို့လွတ်မြောက်သွားခဲ့တာပါ။ရိုက်တာဂရက်စပီက
We would have to check under all the wheel arches of our cars every single journey.
ကျွန်တော်ကားအုပ်တွေကိုခီးသွွားမဲ့အခောက်တိုင်ဆေးရပါတယ်။တာလီဘန်နဲ့ IS တွေကဘုံထောင်ထားတက်ပြီးတော့သတင်းတောက်တွေတရားသူကြီးတွေနဲ့ရွေးကောက်ပွဲတာဝန်ရှိသူတွေကိုတိုက်ခတ်တက်လို့ပါ။ဒါဟာအရန်ကိုစိုးရတဲ့ကိစ္စပါ
။လက်တလုံးမှာတော့အနောက်နိုင်ငံသားတယောက်အနေနဲ့ရုပ်ရှင်ဆက်ရိုက်ဖို့မလုံခြုံတော့တာကြောင့်သူအာဖဂန်ကိုမရောက်ဖြစ်ဘူးလို့ဒါရိုက်တာဂရက်စပီကပြောပါတယ်။သူ့ရဲ့အာဖဂန်တွဲဘက်ဒါရိုက်တာရှောင်းဤရှာရဖီကဒီရုပ်ရှင်ကိုဆက်ရိုက်ခဲ့တာဖြစ်ပြီးတော့သူ့အတွက်လည်းမလုံခြုံပါဘူး။မီယာဟူစိန်က
တာလီဘန်တွေကိုတားဆီးလို့မရတာကြောင့်စစ်ကဆက်ဖြစ်နေမှာပါ။နိုင်ငံသားတပ်တွေရှိနေရင်တော့ပဋိပက္ခတွေကိုတားဆီးနိုင်ပြီးတော့လုံယုံရေးကိုဆက်ထိန်းထားနိုင်မှာပ
ါ။မီယာရဲ့ဇနီးဖြစ်သူက
အမျိုးသမီးတွေလုံလုံခြုံခြုံမဖို့ရင်ပြစ်ဒဏ်ပေးခံရပါတယ်။ဟီဂျပ်ခေါင်းမီးချုံအကုန်လုံးဖုံးထားရင်တော့အဆင်ပြေပါတယ်။
တာလီဘန်တွေကသူတို့ကသာမွတ်စလင်အစေလို့ယုံကြည်နေတာပါဒါကြောင့်အရန်ရက်ဆက်ပြီးတော့ဖိနှိပ်ပါတယ်
ဒရိုက်တာဂရက်စပီက
ကျွန်တော်ရန်ကိုတက်တိရှိပြီးတော့ရဲရဲနဲ့အမျိုးသမီးအများကြီးတွေ့ဘူးပါတယ်အာဖဂန်အမျိုးသမီးတွေကတကယ်ထူးခြားပါတယ်အခုချိန်ထိဆန္ဒပြနေတာမယုံနိုင်စရာပါသူတို့ကကျွန်တော်တို့လုံးဝထောက်ခံသင့်ပါတယ
်ဒရိုက်တာဂရက်စပီကသူ့ရုပ်ရှင်ဟာနှစ်20ကြာရိုက်ကူးခဲ့ရတာလို့ပြောပါတယ်အာဖဂန်နဲ့ပြည်သူပြည်သားတွေကိုပြောင်းလဲစေခဲ့တဲ့အကြောင်းအရာတွေကိုမှတ်တမ်းတင်ထားတာပါဒီရုပ်ရှင်ဟာအရန်ကိုလှပပြီးဇလန်းအတက်ကြများသလိုရည်လဲရည်ရတဲ့အပြင်လေးစိတ်မှာတန်းစီနေသူတွေတခြားမျိုးကိုပြောင်းရွှေ့သွားသူတွေဟာဘလို့လူမျိုးတွေလဲဆိုတာအတွင်းကြကြသိနိုင်မဲ့ရုပ်ရှင်ပါလို့ဒရိုက်တာဂရက်စပီကပြောပါတယ်ခင်ဗျာ
ကိုငင်းညာပြောပြသွားတာဖြစ်ပါတယ်မကြခင်မှာတော့စနေညအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒုအတန်စီစဉ်နဲ့စနေညသကဝိုင်းစီစဉ်တွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဗျာ
VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဒို့ရုဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နေလန်းတွေနဲ့လည်းဝင်ကြည့်လို့ရပါသေးတယ်။အဲဒီနောက်ထပ်နေလန်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link site မှာ application ရယူနိုင်ပါတယ်နော် VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
် VOA American တန်ကနေ September 25ရက်စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို9နိုင်ကနေ10နိုင်အထိလိုင်းတိုမီတာ31 32 52နဲ့လိုင်းလက်မီတာ190တို့ကနေဆက်ပြီးတော့အတန်းလွှင့်ပေးနေပါတယ်အခုဆက်ပြီးထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာဖြစ်ပါတယ်ဒီထဲမှာတော့စနေညတိုင်းတင်ဆက်ပေးနေတဲ့ဒုအတန်းအစီအစဉ်နဲ့စနေညသကပိုင်းအစီအစဉ်တွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်အရင်ဆုံးတော့မြန်မာနိုင်ငံတဝမ်းကလူခွင့်အခြေအနေတွေကိုစူးစီးတင်ဆက်ပေးနေတဲ့ဒုအတန်းအစီအစဉ်ကိုနားဆင်ရမှာပါဒီတစ်ပတ်မှာတော့ခုခံစစ်ကြီးညာပြီးနောက်ပိုင်းလူခွေချိုးဖောက်မှုတွေကိုတင်ဆက်ပေးသွားမှာဖြစ်ပြီးတော့ဒီစီဇန်ကိုတော့ Frontier မြန်မာဝိုင်းတော်သားတွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ်ဗျာ
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ပတ်စင် Podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီစီဇန်ကို Frontier မြန်မာနဲ့Foundation Heron Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်ဟာဆိုရင်တော့ဒို့အတန်စီစဉ်ကိုအပတ်စဉ်ထုတ်လွှင့်လာခဲ့တာအပိုင်း200ပြည့်ခဲ့ပြီဖြစ်ပါတယ်။အခုချိန်တိုင်အောင်ဒို့အတန်စီစဉ်ကိုနားဆင်သူအားလုံးကျေးဇူးတင်ပါတယ်ရှင်။ဒီတစ်ပတ်မှာတော့စစ်တပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်တွေတိုက်ခိုက်ရမှာစစ်တပ်ကရွာတွေကိုပြာကျပျက်စီးအောင်လုပ်ခဲ့တယ်ဆိုတော့မကွေးတိုင်းဘက်ကအခြေအနေတွေကိုဒို့အတန်ကစုံစမ်းရေးသားထားပါတယ်။ဒီလအစောပိုင်းမှာအမျိုးသားညီညွတ်ရေးအစိုးရကခုခံစစ်ကြေညာပြီးအခုလိုထိတိုက်တွေးမှုတွေကပိုပြီးတော့ပြင်းထန်လာတာပါဒီဆောင်မကို Frontier မြန်မာကသတင်းတောက်တွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ
်အမျိုးသားညီညွတ်ရေးအစိုးရ NUG ကစက်တင်ဘာလ9ရက်နေ့မနက်ပိုင်းမှာတော့ခုခံစစ်ကိုစတင်ကြောမယ်လို့ကြေညာခဲ့ပါတယ
်ဤသူပြည်သားများအားလုံးမင်းအွန်လိုင်းဥဆောင်တဲ့အကြံဖက်စစ်အုပ်ချုပ်ရေးကိုတနိုင်ငံလုံးအတိုက်အတာဖြင့်လှေးနေလေအောင်မြင်းဆောင်မကြံတွန်းလန်တက်ဖြတ်ကြပါ
ဒီကြီးပညာတဲ့နေ့ကကျွန်တော်ကတော့အဲ့ဒီအပြော်ဆုံးနေပဲဗ
ျစစ်ကောင်စီကိုပြပြင်းတထန်ဆန့်ကျင်နေတဲ့မကွေးကျိုင်းအတွင်းကရွာတရွာမှာနေထိုင်တဲ့ကိုစိုးသူဖြစ်ပါတယ်ဒို့အတန်ကဆက်သွယ်မေးမြန်းခဲ့တဲ့ခုခံစစ်အားကောင်းတဲ့ဒေသမှာနေသူတို့ကလည်းသူ့လိုပဲပြောကြပါတယ်ဒါပေမဲ့အဲ့ဒီနောက်ပိုင်းတနိုင်ငံလုံးကြုံလာရတဲ့အခြေအနေတွေကိုတော့သူက
ဒီလေးကြည်ညာပြီးတော့စစ်တပ်ကဖိနှိပ်မှုပါလို့ဖြစ်လေဆိုတော့စစ်တပ်ကပို့လို့ကျန်းလာတယ်သူတို့လိုရတဲ့ကပို့လို့ယွံပြကောင်းလာတယ်မုန်းပြကောင်းလာတယ
်ခုခံစစ်စတင်ကြည်ညာပြီး16ရက်အကျွမ်းမှာဖမ်းဆီးခံရသူ350ကျော်ပြီး PDF အပါအဝင်တေဆုံးသူ55ဦးရှိပါတယ်အထူးသဖြင့်လူငယ်တွေအပေါ်မှာ PDF တွေအပြည့်စုံဆွဲဖမ်းဆီးရာမိသားစုဝင်တွေကိုတစားကန်ဖြစ်ဖမ်းဆီးတာတွေကတိတိတသာပုံများလာတယ်လို့ဒို့အတန်ကနိုင်ငံရေးအကျဉ်းသားများကိုကြီးဆောက်ရှောက်ရေးအသင်း AAPP ကိုဆက်သွယ်မေးမြန်းချက်အရာတည်ရပါတယ်။ဖမ်းဆီးမှုတွေအပြင်ခုခံမှုပြင်းထန်စွာဆင်နွှဲနေတဲ့သခိုင်းတိုင်းဒေသကြီး၊ချင်းပြည်နယ်၊တရားပြည်နယ်နဲ့မန္တလေးတိုင်းဒေသကြီးကနေရာတချို့တွေမှာ ကျေးရွာရေကိုမီးရှို့ဖျက်ဆီးရာပြည်သူလူထုရဲ့ပိုင်ဆိုင်မှုတွေကိုအဓမ္မလူယူရာအပြစ်မဲ့ပြည်သူတွေကိုဖမ်းဆီးနှင်းဆဲတပ်ဖြတ်တာမတရားဖမ်းဆီးချုပ်နှောင်တာခုခံစစ်ကြိုက်ပွဲတွေမှာဖမ်းမိတဲ့ PDF တွေကိုလူမဆန်အောင်နှိမ့်ပန်းနှိပ်စက်တာတပ်ဖြတ်တာတွေကိုတိတိတတပုံမကျွေးလွန်လာခဲ့တယ်လို့လည်းဆိုပါတယ်ကိုစိုးသူနေရဲ့ရွာကိုတော့စစ်ကောင်စီရဲ့လက်နက်ကင်အဖွဲ့ကခုခံစစ်ကြေညာပြီးရပ်ပိုင်းမှာဝင်ရောက်မီးရှို့ခဲ့ပါတယ်ကျွာအဝင်းမှာဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့ဝင်တချို့ကခုခံခဲ့သေးပေမဲ့အာမမြလို့နောက်ဆုတ်ခဲ့ရတယ်လို့အဖွဲ့ဝင်တဦးကပြောပါတယ်။ကျွာကိုစစ်ကောင်စီတပ်တွေဝင်မလာခင်ကိုစိုးသူကတော့သူ့အမေကိုဘေးလွတ်ရာကြောတဲ့အရင်ရွှေ့နိုင်ခဲ့ပါတယ်
။တို့အဲ့လိုကြောက်ကြောက်အားကြီးပြောမှာပဲကျွန်တော်မိသားစုလည်းကျွန်တော်အမေဆိုတော့တက်ကကြီးပြီဆိုတော့ကြောက်လို့ကျွန်တော်ကတော့ဆက်လွတ်တဲ့နေရာထိရောက်ပို့ပေးတယ်။ကျွန်တော်ပြန်လာတဲ့အချိန်မှာရွာကမီးရှို့နေတာရှို့နေတဲ့အချိန်မှာကိုကအဲ့အချိန်မှာတော့ဝင်လဲနေတယ်ကိုကိုအသက်ကလည်းအမှတ်ကဉာဏ်ရှိတော့ဘူးလေ။ဒါကြောင့်ဒီတိုင်းမိလောင်နေလဲဒီတိုင်းမဲ့လက်ပဲပြီးတော့မကြည့်နေရသူကမီးရှို့တမျိုးလည်းမဟုတ်ဘူးရာကြီး။တနက်ကြီးနဲ့လည်းရန်တန်းမီးရှို့ကြည့်နေတာမီးရှို့နေတယ
်။မီးရဲကိုအိမ်ပေါင်းဆိတ်ချီပါသွားခဲ့ပြီးကိုစိုးသူ့အိမ်ကတော့ပြာတိဖြစ်ခဲ့ပါတယ်။အိမ်ကတံပိုးရှိတဲ့ပစ္စည်းတချို့လည်းပြန်မရခဲ့ဘူးလို့သူကပြောပါတယ်။သူကတော့သူ့အပင်နှစ်ပေါင်းများစွာအလုတ်လုတ်ပတ်စံဆူပြီးစောက်ထားခဲ့ရတဲ့အိမ်လေးမရှိတော့တဲ့အကျွမ်းယူကျုံမရဖြစ်နေပေမဲ့ပြန်လဲမဆောက်နိုင်တော့တဲ့အကျွတ်ရွာတွေကမိတ်ဆွေအိမ်မှာနေနေရပါတယ်ကိုစိုးသူတို့ရွာအပါအဝင်ရွာလေးရွာမှာအင်ချီတရာနီးပါးလဲမီးရှို့ဖျက်ဆီးခံရတယ်လို့မကွေးတိုင်းအကျွန်းကလူမှုကူညီရေးအဖွဲ့တစ်ခုစီကတည်ရပါတယ်အဲ့ဒီရွာတွေကရွာကန်တွေဟာလဲနီးစက်ရဆွေမျိုးမိတ်ဆွေအိမ်တွေနဲ့ကြောထဲမှာဆစ်ဆောင်နေကြရတာပါစစ်ကောင်စီနဲ့ဒေသခံပြည်သူကာကွယ်ရေးတပ်တွေမကြာခဏထိတွေ့မှုတွေရှိနေတဲ့ထန်တလန်မှာလဲစတင်ပါလား၁၈ရက်နေ့မှာမြို့တွင်ကိုလက်နက်ကြီးတွေနဲ့စစ်ကောင်စီဘက်ကပစ်ခတ်ခဲ့လို့အိမ်တွေမီးလောင်ခဲ့ပါရဲ့
အခုလေကီလိုဂရမ်ချက်ပြပေးအောင်ဟာဆက်လက
်လူဦးရေတပေါင်းဝန်းကျင်ရှိတဲ့ထန်တလန်မြို့ပေါ်မှာကိုဗစ်ဖြစ်နေတဲ့လူနာ2ဦးအပါအဝင်လူ20ကျော်သာကျန်တော့တယ်လို့ဒေသခံမီဒီယာတွေကဖော်ပြထားပါတယ်မိငိမ့်တပ်ဖို့သွားခဲ့တဲ့ထန်တလန်ရာပြည့်နှစ်ချင်းခရစ်ယာန်အသင်းတော်ကတင်းအုပ်စရာတဦးကတော့အသက်ခံခဲ့ရပါတယ်ဒို့အတန်ကခရစ်ယာန်ဓမ္မအမှုတော်ဆောင်တဦးနဲ့စကားပြောပြခဲ့ပါတယ
်။ဘုရားမင်းမင်းရဲ့အိမ်ကြီးကတလုံးပြီးလုံးလုံးတောက်ချောက်ကုန်တော့မင်းမင်းကိုလူငယ်လေးတွေနဲ့ဒီအသေးနောက်ကလူငယ်လေးတွေနဲ့သူမင်းမင်းကိုမိသားစုခေါ်လို့မရဘူး။ဆက်ခေါ်လို့လည်းမလာဘူး။ဆိုတော့အဲ့ဒါလေးတက်တဲ့တလောက်ပေါင်းပြီးပြီဆိုပြီးတော့အဲ့ဒါကြီးလောက်ကိုသူတို့ထွက်လာကြတာပါ။ဒီခါတော့လည်းဆုံးသွားတာပါပဲ။ဆိုတော့ဆုံးသွားတယ်လေ။ဘုရားမလည်းတော့ကြည့်တယ်လူလည်းမရှိဘူးလို့ဆိုအကုန်လုံးကဘုရားတနတ်တန်ကြီးကြားဆိုတော့ဘုရားမဆက်ပြေနဲ့ဘောဘီမှာတော့တွေ့ကြတာ哦တော့တွေ့တော့ဒီအဲဒီဆရာကျွန်တော်တို့ထုတ်ပြန်ဖြစ်ဖြစ်မှာလည်းရှိပါတယ်ဟိုသူရဲ့နာရီဒီဖုန်းဒီမကလို့သူဒီ wedding ring တော့ WhatsApp message လေးသူရှိလို့ဝထားတာလည်းပဲလက်ဆောင်ချက်ပြီးတော့ယူရတော့ပေါ့
အခုတော့သုံးသွားတဲ့တင်းအုပ်ဆရာရဲ့အမျိုးသမီးအပါအဝင်မြို့ပေါ်ကျန်သူအားလုံးဘေးလွတ်ရာကိုပြောင်းရွှေ့ကုန်ကြပြီလို့ဆိုပါတယ်အဲ့ဒီအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီရဲ့သတင်းထုတ်ပြန်ရေးအဖွဲ့ခေါင်းဆောင်ဘုံမှုကျောင်းဇော်မင်းချွန်းကစကောင်းစီပိုင်းမီဒီယာမှာအခုလိုပြောတာပါတယ်
။ထန်တလန်မှာဒါစတင်ပါလ18ရက်နေ့ဖြစ်ပွားခဲ့တဲ့ဖြစ်စဉ်မှာအဲစီဒီအအမိကန်ကျန်းပွဲအဖွဲ့တွေကထန်တလန်မြို့ရင်းမှာရှိတဲ့လူမျိုးရင်းတွေကိုကာဝယ်ယူပြီးတော့ကြာကျွန်တော်လူမျိုးရေးတပ်ဖွဲ့ဝင်တို့ပြစ်ခတ်ခဲ့တဲ့ဖြစ်စဉ်ဖြစ်ပါတယ်။ကျွန်တော်တို့ဒီဤဖြစ်မှန်သိဆုံးခြင်းနဲ့ပတ်သက်ပြီးထပ်မံဆုံးရှုံးဆွေးနွေးတယ်ရှိပါတယ်။အဲဒီနေရာမှာနော်အတမတော်ကပြစ်ခတ်တယ်ဆိုပြီးတစ်ဖက်သက်ဆွဆွဲတာလေအပြီးရင်အမဟုတ်မမှန်တဲ့နေပေါ့နော်လက်စွပ်တွေယူသွားတဲ့နာယီတွေယူသွားလို့ဆိုတော့မဟုတ်မမှန်တဲ့နေထုတ်လွှင့်နေတာတွေ့ရပါတယ
် CDF ထန်တလန်ကပြောရေးဆိုခွင့်ရှိသူတဦးကတော့စစ်ကောင်စီရဲ့တပ်သားတွေကရာထဲသွားမဲ့ပြည်သူတွေကိုနာယီအတော်ကြာစစ်ဆေးရာတွေမြို့ထဲမှာပတ်စံတောင်းတာတွေရှိတဲ့အကြောမြို့ဆောင်လမ်းကနေခဏတာပြစ်ခတ်ဆုတ်ခွာခဲ့တာဖြစ်ပြီးလူနေအိမ်ရှိတဲ့နေရာကနေပြစ်ခတ်ခဲ့တာမဟုတ်ဘူးလို့ပြောပါတယ်ကြားပြည်နယ်မှာလည်းစစ်ဆောင်ဦးရဲကအခုဆိုတင်းချီလာပြီးမဲ့အကူအညီတွေရအောင်ပို့ဖို့ခက်ခဲလာတယ်လို့ဆစ်ဆောင်ကူညီပေးနေသူတို့ကဒို့အတန်ကိုပြောပါတယ
်။ဒီမျိုးပေါ်မှာကအရင်အဖမ်းဆီးများနေရမှာအဲ့လိုမျိုးပေါ့နော်။အဖမ်းဆီးရလဲဟိုအဆက်ဆက်တွေရနေဖမ်းတာပေါ့နော်။အဲ့လိုတွေဖြစ်နေတာကိုကလေအဲ့လိုအဆက်ဆက်ရှိတဲ့လူတွေကပါနေတာလေပေါ့နော်မျိုးပေါ်အခြေအနေကတော့အဲ့လိုအဲဒီမိုးဆိုမှာကြတော့ဒီမော့ဆိုကြရလဲနေတိုင်းအပြစ်ခက်ရှိနေမှာအလိုမျိုးပေါ့နော်ဒီမော့ဆိုဒေါငန်ခငွေတောင်အဲ့ဒီတခြားကလည်းအမြဲတမ်းအပြစ်ခက်ရှိနေတာနောက်ပြီးတော့ဒီမော့ဆိုနဲ့ဒီလိုက်ကို 龙啊，我多啦，露露没呀？我偏娘嘛，露露玩咯。啊，哥，啊，露露偏皮哦，我把哥来偏西波没呀？啊，露，两个生命差呀，我不，不看呀，娘嘛，偏西呀，生命差呀，我。地带我轮旅游玩咯，地带帮忙供电的也独立了嘛，一样个湖北家业，地方家来业。
苦干是今年阿比嘛，阿偏冒龙岩的个保姆老来家来咯，是江西的特地门边家业阿会搞上个表达白嘞。苦干是今年阿比那边，是江西家咯，买点大瓦人炒菜椒泡块看下啦，他瞧米白等于话一个 CRBH， 按牛筋呢 PDF 个米少来咯，都罗天桥茶的米利亚干的今年开白嘞。提出些表述决定过了，地表路没压开吧？哦，那个也见他们过年少少也一点 A A B B 卡咯。浙江事业六月呢不得比，牛大年月也所以也苦干些新外务今年比嘛。伯母也说的，如果也秋跑木里个，姐姐便便是你的家主人拉开钱的啊。刘大偏木个三姐呢也做木 ，Crying Against Humanity 一篇，伯母说话嘞，如果也秋跑木里。四亚子我母瑞批示开把的路途等过三年批示他把的米浪转到的一名文过四天高来追马娃批别妈妈后部路过速度高批别得到送批查把的
因为当我们多少年的经历过吧顾问过你现在还叫做你看到我顾问过变过那么偏难吗因为龙套部有那么偏难那么偏难原先我们就顾前嘛，少路来苗，现在敌人又顾偏来呢，脑袋那边在龙边少没中呢，地方你拉边都没插一手嘛，偏边嘛模糊，打边线边嘛模糊，一路往南边嘛就能打到线边。
苦等是别个的事情哦，那先给阿路，今天没路多等会打瑞个苗里马嘞，多等等会事情哦 ，Frontier 的马的 website 呢 ，Facebook 上面那里边。တို့တန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ကျွန်တော်ကနေလဲဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလဲစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ8:00နာရီတွင်းမှာလဲနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုအထူးရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တဲတို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်တို့တန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
တော်ရရှင်အခုနားဆင်ခဲ့ရတာကတော့ဒုအသံအစီအစဉ်ဖြစ်ပါတယ်အခုတခါတော့စနေညသကပိုင်းအစီအစဉ်ကိုတင်ဆက်ပေးသွားဖို့အလဲရောက်လာပါပြီပြည်သူနဲ့အတူဆရာနာရှင်ဆန့်ကျင်တဲ့အမှုပညာရှင်တွေကိုဖန်ဝရန်ထုတ်လို့အမှုပညာအလုပ်တွေဆက်မလုပ်ရဘဲထွက်ပြေးပုန်းရှောင်နေရတဲ့အခြေအနေဟာအမှုပညာလုပ်ငန်းကြီးတစ်ခုလုံးကိုဆိုးဝါးတဲ့တက်ရောက်မှုတွေဖြစ်စေတယ်လို့မြန်မာအမေရိကန်သရုပ်ဆောင်ခရစ်စီအောင်ကပြောပါတယ်မိုင်းဉ္ဇနိုင်ကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
ခရစ်စီကိုပထမဆုံးမေးချင်တာကကိုကဟိုခရစ်စတန်ဒါဒီမင်းသမီးတဦးပေါ့နော်အခုဒီအမေရိကန်နိုင်ငံမှာအခြေစိုက်တဲ့ဒီအဲ့လိုရုပ်ရှင်ထဲမှာပါဝင်တယောက်ဆောင်နေတဲ့အမှုပညာရှင်တဦးနေနဲ့ဟိုကျမတို့မေးချင်တာကအခုဒီရက်ပိုင်းနေအတွင်းမှာပေါ့နော်ဂျာမနီနိုင်ငံမှာဒီပြတာတဲ့ဒီနိုင်ငံတကာရုပ်ရှင်ပွဲပေါ့လေအဲ့ဒီမှာမြန်မာနိုင်ငံကဒီရုပ်ရှင်ကဒီနာမည်ကြီးအမှုပညာရှင်တွေဖြစ်တဲ့အင်ဒရာဂျော်ဆန်ဖြိုးသူတို့တွေသူတို့ပါဝင်ရိုက်ကူးထားတဲ့ What happened to the wolf ဆိုတဲ့ဇာတ်ကားပေါ့နော်အဲ့တော့အဲ့ဒီမှာအင်ဒရာဂျော်ဆန်ကဆုရရှိသွားတယ်ပေါ့နော်အဲ့ဒီကားကလည်းတကယ်တမ်းကျတော့ဒီလိန်တူချစ်သူနှစ်ဦးရဲ့ပုံမှာပေါ့အခြေခံပြီးတော့ရိုက်ထားတာပေါ့နော်သူတို့တွေဆိုတော့အခုလို့ခရစ်စီလိုကိုရိုင်းကလည်းဒီလိုမျိုး LGBT နဲ့ပတ်သက်နေတဲ့တဦးနေနဲ့ပေါ့နော်ဒီလိုမြန်မာကားတွေဟာဒီနိုင်ငံတကာမှာအခုလို့ထိုးဖောက်လာတယ်နောက်ပြီးတော့အခုအင်ဒရာဂျော်ဆန်ဆိုရင်လည်းပေါ့လေတရုတ်ဆောင်စုပေါ့နော်သူလည်းအဲ့လိုစုချင်းမြင့်ခံရတဲ့ပုံမှာခရစ်စီရဲ့အမြင်ဘယ်လိုရှိပါလဲရှင
်ဟုတ်ကဲ့ခရစ်စီနေနဲ့ကတော့အရန်ခုံယူပါတယ်ခုမြန်မာလူမျိုးမြန်မာမျိုးသမီးတယောက်ဒီလို International Movie Industry Flint Industry Flint Industry မှာဒီလိုနေရာရတာတဲ့အတွက်သူပဲခုံယူပါတယ်သူ့ကိုလည်းအမြန်ဆုံးပြန်လွတ်ပါစေလို့ဆုတောင်းလိုက်ပါတယ်နောက်ပြီးတော့ဒီလိုအမှုပညာရှင်တယောက်ဆုရတာမြန်မာနိုင်ငံအခုအခြေအနေနဲ့ပြောရမယ်ဆိုတော့မြန်မာနိုင်ငံကတကောင်းထက်တော့ညစ်နေနေနဲ့မုံမလင်းတော့ဘူးပေါ့လောလောဆယ်မှာတော့အဲ့ဒီအချိန်မှာထွန်းလင်းလာတဲ့ဖျောင်းနိုင်ရူပေါ့ဘေးနားမှာရှိတဲ့ရဲဘော်ရဲပတ်တီအကုန်လုံးကလည်းအလင်းရောင်နဲ့ရရှိစီတယ်ခွန်အားတွေရရှိစီတယ်သူ့ရဲ့အမှုပညာခွန်အားနဲ့ဟိုဒီနှွေဦးတော်လိုင်းတစ်ခုလုံးမှာအင်တိုင်းအားတိုင်းပါဝင်ထားတဲ့ ေဘော်ရေးပဲအမှုပညာရှင်အားလုံးကိုသူကကိုစားပြုသွားတာပဲပေါ့လေအဲ့ဒီအတွက်လည်းအထူးကိုယ်ပါတယ
်ဟုတ်ကဲ့အဲ့တော့ဟိုမြန်မာနိုင်ငံမှာဒီလိုကားတွေပေါ့နော်အဓိကတော့သူတို့ကဟိုဒါဒီလိုဒီကားဆိုလို့ရှိရင်ဟိုလိန်တူချစ်သူဆိုတာဒီအမျိုးသမီးနှစ်ဦးပေါ့နော်တုံးနဲ့တုံးသူတို့ချစ်ကြိုက်သွားတဲ့ဇလန်းပုံစံမျိုးပေါ့နော်အခုကတော့နိုင်ငံတကာရုပ်ရှင်မှာပြသလာတဲ့အပိုင်းပေါ့လေဒါပေမဲ့ဒီနိုင်ငံဒီဘယ်လိုဒီရုပ်ရှင်ကားကိုဗမာပြည်မှာဟိုပြသမယ်ဆိုရင်ရောပြသခွင့်ရမယ်ထင်သလားဟိုဘယ်လိုမြင်လဲရှင
်မြန်မာနိုင်ငံမှာတော့ LGBT right နဲ့ဆိုရင်တော့လုပ်ဆရာတွေအများကြီးရှိပါပြီလေစဘိုင်းကနေပြောမယ်ဆိုရင်တော့ဒီ same sex marriage ကလည်း legalize မဖြစ်သေးပါဘူး international နိုင်ငံတော်တော်များများ legalize ဖြစ်သွားပါပြီနောက်ပြီးမြန်မာနိုင်ငံကလောကဘာရှိလဲဆိုတော့ section 377 Penal Code 1861ဆိုလို့ရှိရင်ဒီ same sex marriage ကို criminal case လို့အမျိုးသဘောထားထားပါတယ်အဲ့ဒီမှာအဲ့တော့အဲ့ဒါတွေကိုစပြီးတော့ပြောင်းလဲဖို့chain young ပါဒါပေမဲ့အခုအချိန်မှာတော့မှဒီမိုကရေစီအခွင့်အရေးအပြည့်အဝမရသေးတော့လေဒါတွေကဆက်လက်ပြီးတော့ဟိုတောင်းဆိုသွားမှာပါနောက်ပြီးတော့ဒီလိုနိုင်ငံတကာတိုင်းပြည်နဲ့ရှင်ပြီးတော့မြန်မာ LGBT စကားတွေ feature movie တွေ short film တွေကထွက်လာတဲ့အတွက်အမှုပညာအတိုင်းဝိုင်းရော LGBT အတိုင်းဝိုင်းရော next generation အတွက်ကဂုဏ်ယူရမယ့်ကိစ္စတစ်ခုဖြစ်ပါတယ်
အဲ့တော့ဒီမြန်မာနိုင်ငံမှာဆိုလို့ရှိရင်ပေါ့နော်ဒီလိုရုပ်ရှင်အမှုပညာတွေဒီအနေနဲ့အဲ့လိုထိုးထိုးပေါက်ပေါက်နဲ့စူးစမ်းလာတဲ့နိုင်ငံတကာကိုလည်းပေါင်းမြောက်ဖို့ပေါ့နော်အခုဆိုဒါရိုက်တာတွေကိုရန်ကလည်းစူးစမ်းနေတဲ့အပိုင်းမှာတစ်ဖက်မှာလည်းဆရာနာသိမ်းလိုက်ပြီးတဲ့အချိန်မှာအခုဒီအမှုပညာရှင်တွေပေါ့နော်သူတို့ဖန်ဆီးထားတာတွေအင်ဒါဂျော့ဆင်ပါဝင်ပေါ့နော်ဖန်ဆီးခံထားတာတွေနောက်ပိုင်ပြိုးသူတို့ဆိုလို့ရှိရင်လည်းသူတို့ဟိုဖန်ဝရန်ထုတ်ခံထားရတဲ့အတွက်ပေါ့နော်ဒါရိုက်တာနာဂျီတို့ဆိုရင်လည်းပုံရှောင်နေရတာတွေပေါ့လေဆိုတော့အဲ့လိုအနေထားမှာဒီအမှုပညာတွေအတွက်ဘယ်လောက်ထိညံ့တာမှုတွေရှိနေမှာလဲ
အမှုပညာတွေကတော့အနစ်နာဆုံးလို့ပြောရမှာပဲလေဥဆောင်ခဲ့တဲ့အမှုပညာရှင်တော်တော်များသူတို့ဘဝလုံးကိုဒီဘဝလုံးကိုပေးဆက်လိုက်ရပါတယ်မိသားစုနဲ့လည်းခွဲရတယ်ဟိုအိုးပြိအိမ်ပြပေါ့လေအဲ့လိုအခြေအနေရောက်သွားတာပေါ့နောက်ပြီးတော့ကိုလိုမင်းနဲ့ခရစ်စီယာလည်းဆန်ဖရန်စစ္စကိုမှာပြီးခဲ့တဲ့လုံခဲ့တဲ့၃နှစ်ကမြစ်တာဖလင်မှာတူတူရိုက်ခဲ့တဲ့ရုပ်ရှင်ဟိုရုပ်ရှင်မင်းသားဖြစ်ပါတယ်ကိုလိုမင်းကအဲ့တော့သူစီယာလည်းတင်ကြားရရတာဒါတွေအများကြီးရှိပါတယ်အဲ့တော့နောက်တစ်ခုကဘာလဲဆိုတော့ဒီလိုဟိုအမှုပညာရန်ကုန်မှာဘယ်လိုဖြစ်နေဆိုတော့အခုဟာဘာမှအမှုပညာရှင်တွေအတွက်လှုပ်ရှားစရာဘာမှမရှိတော့အဲ့တော့ဒီအမှုပညာကြီးတစ်ခုလုံးကရက်တန်သွားတဲ့သဘောပေါ့လေလောလောဆယ်မှာအဲ့တော့အဲ့လိုဖြစ်နေတာပေါ့အဲ့တော့ဒီအမှုပညာတစ်ခုလုံးကိုပြန်လဲအသက်ရှင်အောင်လုပ်ဖို့ဆိုတာကလေဒီတိုင်းကြီးကောင်းမှာပဲဒီအမှုပညာတစ်ခုလုံးကပြန်လဲအသက်ရှင်လာမှာပဲပေါ့အဲ့တော့ဒီအခုလောလောဆယ်ဒီဇိုင်းဒီလုံးတောင်းဆိုနေတဲ့တရားမျှတတဲ့ဒီမိုကရေစီကိုအမြန်ဆုံးရအောင်အမြန်ဆုံးရအောင်တောင်းဆိုအောင်မှာပဲပေါ့အဲ့လိုတောင်းဆိုပြီးအခြေအနေတွေအကုန်လုံး normalize ဖြစ်သွားမှာပဲဒီအမှုပညာလုပ်ငန်းတွေအကုန်လုံးပြန်ဆလို့ရမှာပဲအဲ့လိုတော့ Chrissy မြင်ပါတယ
် Chrissy ကိုရိုင်းကလည်းအခုဆိုရင်မင်းသမီးတဦးအနေနဲ့ပေါ့နော်ဟိုဝင်ပြီးတော့ရိုက်ထားတဲ့ကားတွေပေါ့အဲ့ဒီကားတွေကအခုနိုင်ငံတကာရုပ်ရှင်ပြပွဲတွေမှာလည်းအခုပေါ့နော်စပြီးတော့ပါဝင်ဖို့ရှိနေတဲ့ခါကြတော့ပေါ့နော်စီးနေတဲ့မှာလည်းပါဝင်နေပြီဆိုတဲ့ခါကြတော့အဲ့ဒီအခြေအနေရောပြပြပါအောင်ရှင်
။အော်ဟုတ်ကဲ့ရုပ်ရှင်ကောင်းတဲ့မြင်ရတော့ imperfectly complete လို့ခေါ်ပါလေ။အဲ့ဒါတော့ဟိုခရစ်စီယာအဓိကတရုတ်ဆောင်နေနဲ့ပါဝင်ထားပါလေ။နောက်အဓိကတရုတ်ဆောင်ကတော့ဇော်မျိုးထက်ဖြစ်ပါလေ။ Director ကတော့ Bruce Chu ဖြစ်ပါလေ။ Bruce Chu က University of Southern California က Film School ကဟို graduate တောက်လည်းဖြစ်ပါလေ။နောက်ပြီးတော့ဟိုအဲ့စကားကိုထုတ်လုပ်တဲ့လူကတော့ဝနာမာကတ်မျိုးသိန်းရယ်ဗစ်တာရယ်ခရစ်စီရယ်ဖြစ်ပါတယ်အဲ့တော့ဒီကားရဲ့အဓိကရယ်ဘာလဲဆိုတော့ဘာကို message ပေးချင်လဲဆိုတော့ဒီ LGBT တွေရဲ့ခံစားမှုတွေပေါ့နော် LGBT တယောက်တဲ့သူ့ရဲ့ခံစားမှုနဲ့သူဖြစ်ချင်တာတွေနဲ့သူ့ရဲ့လူမှုအတိုင်းအဝိုင်းကသူ့ကိုလက်ခံမလားလက်မခံမလားဟို accept လုပ်မလားဟိုအဲ့ဒီဟာတွေကိုအကုန်လုံးချုံပြထားတဲ့ဟာပေါ့လေအဲ့တော့ message ပေးချင်တာဘာလဲဆိုတော့ဒီမျက်နှာမြင်ကောင်လေးနဲ့ဒီ transgender ကောင်မလေးနဲ့ကတူတူနေတူတူနေကြရင်းနဲ့ပေါ့ transgender ကောင်မလေးကမျက်နှာမြင်ကောင်လေးကိုတိတ်ခဲလောက်ရင်းနဲ့သူတို့တွေဟို
เตียงเนี่ยเตียงเนี่ยตัวจ้าตัวละตัวหมดเลยชิดตัวละไอ้เราอยู่เช่นนั้นมาจีไล่ก่อนเลยน้าไปจ้าเราที่ทรานส์มีเมนยังกังเลยอ่ะมีสิบยังมีอะไรเช่นมาที่ทรานส์จ้าทรานส์จ้าก็มาเลี้ยวเปิดตัวมาละตัวหมดทรานส์จ้าก็มาเลี้ยวใส่เทมาเลยตู้ทรานส์จ้าพี่นี่ลูกกังเลี้ยตู้เปิดตัวมาละไอ้ลูกขันซ้าเจ็ดตีบอลเลยขันซ้าเจ็ดตีวที่ลืมหมดตายไว้เนี่ยแล้วเราเสร็จเรื่องเช็ดจริงเนี่ยหมดเลยเนี่ยหมดตีไปแล้วโอ้ ဟုတ်ကဲ့အဲ့တော့အဲ့လိုဒီလို LGBTQ ရုပ်ရှင်ပေါ့နော်အဲ့ဇလန်ကဟုတ်ကဲ့အဓိကကြတော့ဟိုအော်ဒီယန့်စ်ပေါ့နော်အဓိကအဲ့ကြီးတဲ့ပရိသတ်တွေကြတော့ဘယ်ဟောက်ဒီကတာဂက်ထားတာလဲရှင်ဟုတ်ကဲ့ကြီးတဲ့ပရိသတ်တွေကတော့ဟိုဒီနိုင်ငံမှာကတော့LGBT ပြည်သက်ကိုအဓိကထားတဲ့လူတွေတော့ရှိဘူးပေါ့လေဒါကတော့ပြည်သက်ကတော့မျိုးမျိုးထွေထွေရှိကြတာပဲပေါ့ဒါပေမဲ့ LGBTကိုလက်ခံတဲ့လူတွေရှိရယ်လက်မခံတဲ့လူတွေရှိရယ်ဒါပေမဲ့လက်မခံတဲ့လူတွေကိုဘယ်လိုကိုကမက်ဆေ့ချ်ပေးနိုင်မလဲဆိုတဲ့အပေါ်မှာမူတည်တဲ့အပေါ့ဒါပေမဲ့ခရစ်စီးယားဒါရိုက်တာဘရုခ်ချူကလည်းတော့ပါတယ်အဲ့နေရာမှာတော့သူကြောင့်လဲဒီလိုဖလင်ဖက်စတီဗယ်မှာရွေးချယ်ခြင်းခံရတာပါနောက်ပြီးတော့ဟိုလူတွေကတခါကြားလို့ရှင်ဟိုသူတို့စိတ်ထဲမှာ LGBT ကိုသူတို့ဘက်ကမြင်တာနဲ့ကိုယ့်ဘက်ကမြင်တာနဲ့မတူဘူးပေါ့လေသူတို့ဘက်ကဒီဘက်ဒီ message ပေးနိုင်မလဲဆိုတာအဲ့ဒါကတော့အရေးကြီးပါတယ်အဲ့ဒါကတော့အရေးကြီးဆုံးပါပဲအဲ့လို message ကောင်းကောင်းပေးနိုင်မှလဲဟိုဒီလိုဖြစ်နေတဲ့ပြိပခါတွေ misunderstanding တွေ discrimination တွေအကုန်လုံးကကြီးလဲနိုင်မယ်လို့ထင်ပါတယ် โอเคအဲ့တော့ဟိုမြန်မာရုပ်ရှင်ကားတကားကိုဒီလိုအမေရိကန်နိုင်ငံမှာဟိုအခြေပြုပြီးရိုက်တဲ့အခါကျတော့အခက်အခဲတွေအတွေ့အကြုံတွေကဘယ်လိုရှိလဲရှင်ခက်ခဲတွေကတော့ပထမကားမှာတော့ဒီလိုအခက်အခဲတွေကတော့ရှိတာပေါ့လေဒါကကပထမဆုံးကြိုက်တဲ့ကားဆိုတော့နည်းနည်းပါဟိုအမှားတွေပါနည်းနည်းပါရှိတာပေါ့ဒါပေမဲ့အမှားတွေရှိပေမဲ့လည်းဒါရုပ်ရှင်တကားရိုက်တော့မယ်ဆိုရင်၃-၄လအနည်းဆုံး၃-၄လပေါ့လ ตู้อปายเนี่ยตู้ใบมา coordinator ฤရှိอ่ะไอ้ coordinator ฤเนี่ย director เนี่ยป้องပြီးတော့ဒီ actor ฤကို training လုပ်ပြီးတော့มาတေးချာရိုက်ကြတယ်ဆိုတော့ဟိုဟိုတေးတေးချာချာလုပ်ပြီးมาရိုက်တယ်ဆိုတော့တိတ်ကြည့်တော့ကတိကောင်းလို့မဖြစ်ပါဘူးအဆင်ပြေပါတယ်ဒီမှာတော့ရိုက်ရတာဟင်ဒါပေမဲ့ဟိုဘာတွေအဆင်မပြေလဲဆိုတော့တစ်ခါကြလို့ရှိရင် ကိုကတခါကြလို့ရှိရင်မြန်မာအတွေးတွေးရပေါ့သူတို့ကဒီကအမေရိကန်တွေးတွေးတာပေါ့အဲ့ဒါလေးတွေကတော့ရှိရပါတယ်နည်းနည်းကက်ပ်လေးတွေဖြစ်နေတာပေါ့အဲ့ဒါလေးတွေကတော့နည်းနည်းရှိပါတယ်ဟုတ်ကဲ့အခုဒီအမေရိကန်ပြည်ထောင်စုကိုရောက်လာပြီးတော့ဒီလိုပေါ့အနုပညာလုပ်ငန်းတွေလုပ်ဖြစ်ခဲ့တဲ့အတွေ့အကြုံပြောပြပါဦးရှင်ဟုတ်ကဲ့ပထမအဦးဆုံးကတော့လုပ်ငန်းတွေတုံးနှစ်လောက်ကစရမှာပေါ့တကယ် apply like that boy, you know. Apply like that, who you have to Rihanna, those are Alex, Chrisio, Oka, Chrisio, throughout. the Bojara poly, the Bojara, so you shouldn't deal some shit, the Boj, Lomelasu, the Bojara, while you form your book. Let me die, my mean, not the Nijama Ogan to send me. Error sing with Alabo, sing with Alushi, audition is sheep, error audition is ill when Jaima Lalutua advice looked at a character. Error through loaded audition in my Dinanga, Twitter, she and Minamini Lepare. Error any audition is ill when Jayanabo. When Jayano can count on it, who ya bore. We are all American Ching actor, Polygan, Pio, Columbia supporting actor, Chrisia supporting actress, Egan is Sayage double, Egar, a feature film Poly, Tam Yamane, American, Pamazon, Pamayaki, joint feature film Lule, Yolo Yarabo, Erar, Lunette, Domica, Yaitari, Jai Pio Droa. Pandemic matangin lady money, Jonte Mosena like the error, Dara to production by Ali, Chris Runero, Tejirom, Simbo. I mean, pandemic kit one of Tinomiao. Pandemic kit be and now by Matilonang H in Pido, Agula Loziaro, Piabu, through season machine in the Dubai.
Chrissy Goranga, LGBTQ Nine Bono, Pumu Lilin body, Gillo, transgender Ninele, Pumu Lilin, Nitai Yeti Kama, go up, I be your.
ကျတဲ့ညအကြောင်းကိုကတာဝန်ယူတာဝန်ခံနိုင်မဲ့စိတ်ကရှိရပါမယ်ခရစ်စီတော့အိမ်မှာဒီမိုကရေစီနှစ်ကုန်ငင်းရေတည်တုံးပါတယ်အဲ့မဲ့ဖေမရပါပြောလဲဆိုတော့ဟိုကိုဖြစ်ရင်ကိုခံမဲ့ပေါ့လေခုဆိုလို့ရှိရင်ကိုဆုံးဖြတ်ရကိုဆုံးဖြတ်ပေါ့ဒါပေမဲ့ကိုဖြစ်ရင်ကိုခံမဲ့ပေါ့အဲ့အလီကတော့အမြဲတမ်းဟိုကောင်းတဲ့မှာထည့်ထားပါတယ်ဒါပေမဲ့ဟိုဒီလိုရွေးချယ်တဲ့နေရ ngao kaw win chin ya lakkhan ma mho a myo sait mwe le wa ra ma ya ba au da ra ko ye choice be so ro ko ye lgbt pride ko ko wa ma pya lo shin bdu wa ma win pya ma mho ba a lo ko 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 yong ji ya me tat ti shi ya me ho ta win khan mu shi ya me ta win ti mu shi ya me a la so lo shin na lo la ba
di lo anu pinya long ngan ne ko ye akhu lo myo bo no ko yat ti de the LGBTQ
โลโลမျိုးဒီယက်တီချန်နယ်ဆိုရဲခါမှာအဲ့ဒါတွေခုပေါင်းဆက်ပြီးတော့ပြနေရပါတော့ပေါင်းဆက်လာပေါင်းဆက်လာတဲ့အနေထားပေါ့တက်ရောက်မှုကြီးပါတယ်ရှိတယ်ရှင်ဟုတ်ကဲ့ဒီနိုင်ငံမှာတော့ LGBTတွေရှိနေပြီမဲ့ဟိုတက်ဆိုင်ရာကအော်ဖီရှယ်လီရီကော်နိုက်စ်မလုပ်ထားတော့ဟိုနည်းနည်းပုံချုပ်ွယ်ချိုးလေးတွေဖြစ်နေရတာပေါ့လေအဲ့လိုမျိုးအဲ့တော့အဲ့တော့ဒါတွေအကုန်လုံးကလေပြောင်းလဲမှုတစ်ခုကိုလုပ်နိုင်မှာပြောင်းလဲမှုတစ်ခုကိုရောက်တော့မှာပြောင်းလဲခြင်းကိုရောက်တော့မှာအားလုံးကအဆင်ပြေသွားမယ်ကိစ္စလို့ပြောရမှာပါအဲ့ဒီအတွက်လေအခွင့်အရေးဆိုတာလေတောင်းဆိုနိုင်မှာရမှာလေမတောင်းဆိ
ဟိုအနေနဲ့အများတော့ရှိကြပါတယ်ဒါပေမဲ့ကိုကဟိုမှာဟိုရုပ်ရှင်ထဲမှာအမျိုးသမီးတယောက်ဆောင်နေရကိုခေါ်နေတယ်ပေါ့ဒါပေမဲ့ကိုက transgender တယောက်အနေနဲ့ဝင်ပြိုင်မယ်ဆိုလို့ရှင်နည်းနည်းတော့ကတိကအောက်တော့ဖြစ်နေမှာပေါ့လीဒါကတော့ကိုယ့်ဘက်ကလည်း understand ဖြစ်ပြရမှာပေါ့ဒါပေမဲ့ Christy ကတော့ဟိုအခက်အခဲမကြုံသေးတာဘာလဲဆိုတော့ကိုရိုက်တဲ့ကားတွေအကုန်လုံးကဒီ transgender နေရာပဲရုပ်ရှင်ထဲအပြင်မှာလည်း transgender ရုပ်ရှင်ထဲမှာလည်း transgender နေရာမှာပဲဟိုအံဝင်ခွင့်ကြရိုက်ရတဲ့အတွက်ဘာမှတော့အထွေအထူးအခက်အခဲမရှိသေးဘူးပေါ့လေဒါပေမဲ့ဒီနိုင်ငံမှာလည်းဒီလို transgender actress တွေဒီ gay actor တွေဟို lesbian actress တွေအများကြီးရှိပါတယ်ဒါပေမဲ့ဒီမှာလည်းဟိုသူ့အနေနဲ့သူတော့နေရာရောက်နေပါပြီလောလောဆယ်ရတော့ဟုတ်ကဲ့
โอเคအဲ့တော့ Chrissy ကအခုဒီဆရာနာတင်ထားတဲ့မြန်မာနိုင်ငံမှာ ဒီအမှုပညာလုပ်ငန်းတွေပေါ့နော်ကားတဲ့တချိန်တို့ဟိုလောက်ကင်နေတဲ့လုပ်ငန်းတွေရဲ့လုပ်ငန်းတွေကနေဆရာနာတင်လိုက်တဲ့အတွက်မြန်မာနိုင်ငံမှာဘလို့အပြောင်းလဲတွေဖြစ်သွားတယ်လို့မြင်လဲရှင
်ဒါအရရွေးရှင်လောကတစ်ခုလုံးရပ်တန့်သွားတယ်လို့ထင်ပါတယ်အမှုပညာလောကတစ်ခုလုံးလည်းရပ်တန့်သွားလို့ထင်ပါတယ်ဟိုရုပ်ရှင်မင်းသားမင်းသမီးတယောက်အမိနဲ့ရုပ်ရှင်မြိုက်လို့ရှင်သူတို့ဘေးအင်းအင်ကမ်းနဲ့ဆက်ပြီးတော့သူတို့စာဝတ်နေရေးအတွက်ရပ်တည်မလဲပေါ့နော်ဆိုတော့တယောက်ဆိုလဲတချင်းမဆိုရရင်ဒါလို့လို့သူတို့ရဲ့စာဝင်ကြီးရက်တည်မလဲပေါ့တခြားစီးပွားရေးပိုင်းမရှိလို့ရှင်အဲ့တော့ဟိုညီမကြီးကြီးကိုအရင်တိုင်းပြန်လဲဖြစ်စေခြင်းပါပြီအဲ့တော့ဒီမိုကရေစီအနှစ်သာရနဲ့ပြည့်ဝတဲ့နိုင်ငံကြီးကိုတိုင်းနဲ့ပြည်သားတိုင်းကလည်းလိုချင်နေကြပြီအမှုပြည်သားတိုင်းကလည်းလိုချင်နေကြပြီအဲ့ဒီအတွက်ကြောင့်အားလုံးမှာတာဝန်ရှိပါတယ်ပြည်သူတွေရောဒီအမေရိကမှာရောက်နေတဲ့မြန်မာပြည်သူတွေရောအမှုပြည်သားရှင်တွေရောအကုန်လုံးကဟိုစီးတီလုံးလုံးနဲ့အားလုံးမှန်ကန်တဲ့တန်ဋိဌာန်နေကြပြီးတော့ဆက်လက်ပြီးတော့တောင်းဆိုသွားမယ်ဆိုရင်တော့တစ်ချိန်ကြရင်တော့အောင်မြင်မယ်လို့ခရစ်စီယုံကြည်ပါတယ
်ဟုတ်ကဲ့အဲ့တော့ခရစ်စီလို့ပေါ့နော်အမေရိကန်မှာအခြေစိုက်တဲ့အမှုပညာရှင်တအူးနေနဲ့အခုလက်ရှိမြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့ဒီဆရာနာတိမ်မှုကြောင့်ပေါ့နော်အခုလိုအပြောင်းလဲတွေဖြစ်လာတဲ့အချိန်ဒီမှာကောခရစ်စီနေနဲ့မြန်မာပြည်သက်တွေတည်နိုင်ဖို့အတွက်အခွင့်အရေးတွေနော်မျှော်လင့်ချက်တွေရောရှိလားရှင်
ဟုတ်ကဲ့ရှိပါလေဒါကတော့တစ်ချိန်ကြာလို့ရှင်တော့ online platform ပဲအသုံးချပါပဲပေါ့လေ online facebook တို့ဟို zoom တို့ပါတော့ instagram တို့အဲ့ဒါတွေအသုံးချပြီးတော့ chris ရဲ့ကားတွေကိုလည်းနောက်ပိုင်းမှာဒီက film festival ရဲ့ group သူတို့ဆီမှာအရင်ပြရတယ်လေသူတို့ဆီမှာအရင်ပြပြီးတော့ဒီကားတွေကို public ချပြလို့ရပါတယ် chris အနေနဲ့ message ကြီးလဲဟိုပေးပြပါမယ်နောက်ပြီးတော့ဂျီနိုင်ငံမြန်မာပြည်မှာရှိတဲ့အမှုပညာရှင်တွေရော lgbt တွေရောအကုန်လုံးဒီနိုင်ငံမှာလာပြီးတော့ chris လို့ပဲဟို movie industry မှာတယောက်ဆောင်မဲ့လှုပ်လှုပ် director ပဲလှုပ်လှုပ် editor ပဲလှုပ်လှုပ်အဲ့လိုလှုပ်ချင်တဲ့လူတွေအတွက်လည်းအခွင့်အရေးတွေပါတယ်ကိုနောက်ပိုင်းကြလို့ရှင် Chris လည်းရှင်းပြပါမယ်အဲ့တော့သူတို့လည်းအခွင့်အရေးတွေရစေချင်တယ်ဒီ time ပြီးကြောင်းအကုန်လုံးကနစ်နာနေတဲ့ဟာကိုထပ်ပေါက်တစ်ခုတော့အားလုံးရစေချင်ပါမယ
်ဒါကတော့ American မှာအခြေစိုက်တဲ့ LGBTQ ဒီ transgender ပေါ့နော်ဖြစ်ရပ်တည်နေတဲ့အမှုပညာရှင် Chris C ကို VOE ကဆက်သွယ်မိညံခဲ့တာပါရှင်။ဟုတ်ကဲ့ Chris C ခုလိုမျိုး VOE မြန်မာပိုင်းကိုအချိန်ပေးပြီးတော့ပေါ့နော်ဖြေကြားပေးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ရှင်
။ဟုတ်ကဲ့ဗိုင်းချင်းအခုလို Chris C ကိုအချိန်ပေးပြီးတော့မြန်မြန်ပြေးလို့လည်းအထူးကျေးဇူးတင်ပါတယ်။ VOE 1.2.1. ဒါများအလုံးကိုလည်း Chris C ကအထူးကျေးဇူးတင်ကြောင်းဒီများပြောချင်ပါတယ
်။မိုင်းချင်းနိုင်ဆွေးနွေးတင်ဆက်တဲ့စနေညသကဝိုင်းစီစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။ယူရီကနေစနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုဆက်ပြီးတော့အသံလွှင့်ပေးနေပါဗျာအခုတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကတလဲချင်ညာပြီးမှဖြစ်ပါတယ်ဗျာ
ကျင်းပ86ကြိမ်မြောက်ကုလသမဂ္ဂဒုတိယညီလာခံမှာမြန်မာနိုင်ငံအနေနဲ့မိန့်ခွန်းပြောဖို့လာမယ့်တနင်္လာစက်တင်ဘာလ29ရက်နေ့အစည်းအဝေးမှာထည့်ထားပေမယ့်လက်ရှိမှာတော့မြန်မာနိုင်ငံကုစားပြုပြီးဘယ်သူမှမိန့်ခွန်းပြောမယ့်အလားအလာမရှိပါဘူးအရှိထီကတော့မြန်မာနိုင်ငံအနေနဲ့မင်းကွန်းပြောမှာမဟုတ်ပါဘူးလို့ကုလသမဂ္ဂဒွေးမှုချုပ်ရဲ့ပြောခွင့်ရစတီဖင်ဒူဂျာရစ်ကတောက်ကြနေတဲ့သတင်းစာရှင်းလင်းပွဲတွင်ပြောသွားပါရယ်ကုလသမဂ္ဂဒွေးညီလာခံနှစ်ဆင့်စီဝေးမှာတော့အမျိုးသမီးကောင်းဆောင်တွေကအဓိကအဖြစ်ကိုဗစ် -19 ရောဂါနဲ့ပတ်သက်တဲ့စေကုံမှုတွေကိုကြော်လွှားရေးမင်းကွန်းတွေပြောခဲ့ကြပါရယ်ဒီကနေ့ဟာ2009ခုနှစ်ကတန်ဃာတော်တွေဦးဆောင်လှူရှားခဲ့တဲ့ရွှေအယုံဒေါ်လာရေး14နှစ်ပြည့်မြောက်တဲ့နေ့ဖြစ်ပြီးမန္တလေးကလမ်းမကြီးပေါ်မှာတန်ဃာတော်တွေနဲ့အများပြည်သူပူးပေါင်းပြီးတော့ဆုဝေးဆန္ဒပြခဲ့ကြပါရယ်ရန်ကုန်မြို့မှာလည်းလူငယ်တချို့စုပေါင်းပြီးစံကြောင်တပိတ်စစ်ကြောင်းနဲ့ဆန္ဒပြခဲ့တယ်လို့ဒကြွလူရှားရန်ကုန်မျိုးသမီးများအဖွဲ့နဲ့တက္ကသကျောင်းသူဟောင်းတွေပူးပေါင်းပြီးစနစ်ဆိုးကိုအမြင့်ချိုးမဲ့သဘောမျိုးသမီးတပိတ်ဆိုတဲ့ခေါင်းစဉ်နဲ့ဆက်နာသိမှုကိုကန့်ကွက်ဆန္ဒပြခဲ့ကြပါတယ်မြန်မာနိုင်ငံမှာကိုဗစ်ပိုးရောဂါပိုးတွေ့သူဟာဓာတ်ခွက်စစ်ဆေးမှုတွေရဲ့ဆရာခိုင်နှုန်းပမာဏဇက်တိုက်ကျဆင်းလာနေချိန်မှာပဲစစ်ကောင်စီဥက္ကဋ္ဌကစနစ်နှစ်အထက်ကလေးတွေကိုပါမကြခင်မှာကိုဗစ်ကာကွယ်ဆေးထိုးပေးမယ်လို့ပြောလိုက်ပါတယ်ခင်ဗျာ
တွင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လုပ်ရေးမှုကအလိမ်မာဖြစ်ပြီးတော့အတန်လွန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ John Walker တို့ဖြစ်ပါတယ် View American အတန်ရဲ့စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုည9နာရီကနေ10နာရီအထိ line dometer 31 32 51 နဲ့ line lambda 190တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ် View ကိုနားဆင်တဲ့အတွက်လဲကျေးဇူးတင်ပါတယ်တော်ရရှင်ဒီအားလုံးဘေးအန္တရာယ်ကင်းဝေးပြီးတော့ရီမန်းရဖန်းနိုင်ကိုအမြန်ဆုံးရှောင်လန်းနိုင်ပါစေလို့ဆုမွန်ကောင်းတောင်းလိုက်ပါတယ်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you.